Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းပြုကြပါစီခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်ဇွန်လ13ရက်တနင်္လာနေ့မနေ့ကင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ2440 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇွန်ဘိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကိုတော့ကိုညာဝဲအောင်နဲ့အတူတင်ပြသွားပါမယ်ယူကရိန်းရှစ်ဘက်ခြမ်းကတိုက်ပွဲတွေပြင်းထန်နေတဲ့စီဗီရိုဒွန်ရဲ့မြို့မှာဓာတုဗေဒစစ်ရုံတစ်ခုကိုရုရှားတွေကဘုံကျဲတိုက်ခိုက်ခဲ့ပါတယ်တူရကီဆိုရအနေနဲ့အချမ်းဖက်သမားယန်နဲ့အခြားကိစ္စရပ်တွေအပေါ်စိုးရိမ်ပူပန်တာဟာတရားဝင်မှုရှိတဲ့အကြောင်းနေတိုအတွင်းမှုချုပ်ကပြောဆိုလိုက်ပါတယ်စားတဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးပါပါကိုညာဝဲအောင်ခင်ဗျာ
โอเคပါခင်ဗျာအဲ့လိုထိတဲ့ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့မွန်ပြည်နယ်မုတ်ပလင်လမ်းစုံမှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားကြပါတယ
် KNLA နဲ့ပူးပေါင်းအဖွဲ့ပေါ်နေ PDF ပူးပေါင်းအဖွဲ့ကနေပြီးတော့သူတို့ဘာသာတိုက်ခိုက်တာမှာဒီဘက်ကနောက်ပြင်းနေပေါ့နော်အကသာတကဒီတော့သူတို့လည်းပြင်းပြီးတော
့သတင်းတွေပြီးမှအပြည့်စုံတင်ဆက်ဖို့ရှိပါတယ်တခါမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေဘယ်လိုဆက်ရှိနေသလဲဆိုတဲ့အကြောင်းကိုလည်းတင်ဆက်အောင်ပါနောက်ပိုင်းမှာတော့မီဒီယာမြင်ကွင်းသောရရှင်ပေးစာသတင်းတွေကတူတထူးခြားစမ်းပြသတင်းများအစီအစဉ်တွေကိုစက်တိုက်ထုတ်လွှင့်သွားမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့အတူပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းရှိဘက်ခြမ်းကတိုက်ပွဲတွေပြင်းထန်နေတဲ့စီဗီရိုဒွန်ညက်မြို့မှာရှိတဲ့ဓာတုဗေဒစက်ရုံတစ်ခုကိုရုရှားတပ်တွေကတနင်္ဂနွေနေ့မှာဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒါပေမဲ့လည်းဒီစက်ရုံဟာယူကရိန်းရဲ့လက်ထက်မှာပဲရှိနေတယ်လို့ဒေသဆိုင်ရာပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုပါတယ်။အဇော့ဓာတုဗေဒစက်ရုံမှာယူကရိန်းစစ်သား300 400လောက်နဲ့ရာနဲ့ချီတဲ့အရာသားတွေပိတ်မိနေတယ်လို့ရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပြောဆိုတာဟာလိမ်လည်တာပဲဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်။စက်ရုံနယ်မြေဟာပြစ်ခတ်တိုက်ခိုက်ခံနေရပါတယ်။ဒါပေမဲ့မြို့ရဲ့စင်ချေဘုံနေရာတွေမှာဆက်လက်တိုက်ပွဲဖြစ်ပွားနေပါတယ်။စက်ရုံအနီးနားကလမ်းတွေမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်။သတင်းနေ့တုန်းကရုရှားလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တဲ့အတွက်စက်ရုံမှာအကြီးအကျယ်မိလောင်ခဲ့တယ်လို့လည်းသူကပြောဆိုပါတယ်။ရုရှားကတော့လူဟန်ပြည်နယ်ကို68ရာခိုင်နှုန်းသိမ်းထားနိုင်ပြီလို့ပြောဆိုပါတယ်။ဒါပေမဲ့လည်းလူဟနဲ့ဒွန်ညက်ဒေတာတွေမှာပါဝင်တဲ့လူဟနဲ့ဒွန်ညက်ဒေတာတွေပါဝင်တဲ့ဒုံဘေ့စ်အရှိတ်ချံကိုထိန်းချုပ်နိုင်မှုအတွက်စီဗီရိုဒွန်ညက်ကိုသိမ်းပိုက်နိုင်ရေးဟာရုရှားအတွက်သရေရှင်ရေးတမျှအရေးကြီးနေပါတယ
်။ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲဘလောက်တာရှည်ပြီးဘယ်အချိန်မှအဆုံးသတ်မယ်ဆိုတာဘယ်သူမှမသိနိုင်သလိုယူကရိန်းတပ်ဖွဲ့တွေအနေနဲ့လည်းဒီအတွက်မျှော်လင့်ချက်တွေကိုပြစ်ပယ်ပြီးယူကရိန်းအရှိတ်ပိုင်းကိုရုရှားတပ်တွေသိမ်းပိုက်မဲ့အရေးခုခံကာကွယ်သွားမယ်လို့သမ္မတဗိုလိုဒီမာဇလန်စကီကပြောပါတယ်။ဒွန်ဘက်စ်ဒေသမှာရုရှားတို့ရဲ့ထိုးစစ်ကိုတားဆီးနိုင်တဲ့ယူကရိန်းခုခံကာကွယ်သူများအတွက်များစွာဂုဏ်ယူမိကြောင်းညစဉ်ပြုလုပ်နေကြဗီဒီယိုမိကွန်းမှာသမ္မတကစနေနေ့ကထည့်သွင်းပြောကြားသွားတာပါ။ဒွန်ဘက်စ်ဒေသဟာရုရှားတပ်တွေကြောတောက်နောက်ခံပြူထားတဲ့ခွဲထွက်ရေးသမားတွေ၈နှစ်လုံးလုံးထိန်းချုပ်ထားတဲ့ဒေသဖြစ်ပါတယ်။ရုရှားတို့ဟာဒီဒွန်ဘက်စ်ဒေသကိုသိမ်းပိုက်နိုင်ဖို့မီလာဇန်ကလေးကဂျိုးပန်းခဲ့ကြတာမဟုတ်ဘူးလားလို့လဲသမရကနေကွန်ထုတ်ခဲ့ပါလေ KF မြို့တော်ကိုတင်ပိုက်ဖို့ဂျိုးပန်းမှုမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ရုရှားတို့ဟာခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့အရှေ့ပိုင်းဒေသကိုတင်ပိုက်နိုင်ဖို့ဂျိုးပန်းလာခဲ့ကြတာဖြစ်ပါလေဒါပေမဲ့အလျင်အမြန်တင်ပိုက်နိုင်ခြင်းမရှိဘဲပေးဆက်မှုများစွာနဲ့တိုက်ခိုက်နေရတာဖြစ်ပါလေဒီလိုခုခံဖို့အတွက်ယူကရိန်းတပ်ဖွဲ့တွေဟာနောက်နိုင်ငံတွေကပံ့ပိုးနေတဲ့လက်နက်တွေအပေါ်မီခိုအားထားနေရတာပါတနင်္ဂနွေနေ့ကစင်ကာပူနိုင်ငံမှာကျင်းပတဲ့လုံခြုံရေးဆွေးနွေးပွဲမှာတရုတ်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဝေဖန်ကရုရှားနဲ့ယူကရိန်းအကြားညီညာရေးဆွေးနွေးပွဲဖြစ်ထွန်းဖို့တရုတ်အစိုးရကဆက်လက်ထောက်ခံနေကြောင်းနဲ့အပြစ်ခတ်ရစဲသဘောတူညီမှုအခြေအနေဖန်တီးနိုင်ရေးအတွက်အမေရိကန်နဲ့နေတိုမဟာမိတ်နိုင်ငံတွေဟာရုရှားနဲ့ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ်ယူကရိန်းကိုလက်နက်ထောက်ပံ့နေတဲ့နိုင်ငံတွေဟာပြဿနာကိုမီးထိုးပေးတယ်လို့ဖြစ်တယ်လို့သူကထောက်ပြခဲ့ပါတယ်
တူရကီအနေနဲ့အကြမ်းဖက်သမားယန်အပါအဝင်အခြားကိစ္စရပ်တွေပေါ်မှာစိုးရိမ်ပူပန်တာဟာတရားဝင်မှုရှိကြောင်းနဲ့ဒီကိစ္စကိုအလင်းတထားဖြေရှင်းသင့်တယ်လို့နေတိုအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်
When a vital key ally as Turkey raises concerns on terrorism, then of course we have to sit down.
ကျွန်တော်ရဲ့အကြီးကမဟာမိတ်တူဖြစ်တဲ့တူရကီအနေနဲ့အကြမ်းဖက်သမားရန်နဲ့ပတ်သက်လို့စိုးရင်ပူပန်ကြောင်းပြောဆိုလာပါတယ်။ကျွန်တော်တို့အတူတကွထိုင်ပြီးဒီကိစ္စကိုအလေးနက်ထားဆွေးနွေးရပါမယ်။ဒါဟာကျွန်တော်တို့အသေးအချာလုပ်ရမယ့်အရာပါလို့နေတိုးအတွင်းရင်းမှုချုပ်ရန်စတိုလန်ဘက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ပြီးခဲ့တဲ့လတွေကနေတိုးအဖွဲ့ဝင်ဖြစ်လျှောက်ထားခဲ့တဲ့ဖင်လန်နဲ့ဆွေဒင်နိုင်ငံတွေဟာတူရကီကအကြမ်းဖက်သမားလို့စွပ်စွဲထားတဲ့ cut အဖွဲ့ကိုအကူအညီကူညီအားပေးနေတဲ့အတွက်ဆိုကတူရကီကအဖွဲ့ဝင်လျှောက်ထားတာကိုကန့်ကွက်ပြီးဒီနိုင်ငံတွေရဲ့မူဝါဒပြောင်းလဲဖို့ကိုတောင်းဆိုခဲ့ပါတယ်။နေတိုးမဟာမိတ်တွေထဲမှာတူရကီလောက်အချမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကိုခံရတာမရှိပါဘူး။တူရကီနိုင်ငံဟာအီရန်နဲ့ဆီးရီးယားလိုနိုင်ငံတွေနဲ့ထိစပ်နေတဲ့မဟာဗျူဟာကျတဲ့နိုင်ငံဖြစ်တယ်လို့နေတိုးအတွင်းရေးမှူးချုပ်ယန်စတိုလန်ဘတ်ကဖင်လန်နိုင်ငံမှာဖင်လန်သမားနိုင်ငံနဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။
ပြည်ထောင်လာတဲ့နယူးယောက်နဲ့တက်ဆက်စ်ပြည်နယ်တွေမှာဖြစ်ပွားခဲ့တဲ့အစုအပြုံလိုက်ပြစ်ခတ်မှုတွေကိုတုတ်ပြန်တဲ့မူပေါင်းတရက်ကိုအမေရိကန်အထက်လွှတ်တော်ညှိနှိုင်းရေးသမားတွေကကြေညာလိုက်ပါတယ်။ဒါဟာတနတ်ထင်းချုပ်ရေး၊ကြောင်းလုံကြုံမှုတိုးမြင့်ရေးနဲ့စိတ်ဓာတ်ကျန်းမာရေးအစီအစဉ်တွေကိုချင်းချင်းချင်းချင်းနဲ့အတော်အသင့်လှုပ်ဆောင်နိုင်မဲ့သဘောတူညီမှုဖြစ်ပါတယ်။ဒီအဆိုပြုချက်ဟာသမ္မတဂျိုးဘိုင်ဒန်နဲ့ဒီမိုကရက်အများစုတို့ရဲ့ကာလကြာရှည်ကြိုးပမ်းလာတဲ့ထိရောက်သောတနတ်ထင်းချုပ်ရေးအဆင့်ထိမရောက်သေးပေမဲ့လည်းဒီသဘောတူညီချက်ဟာလွတ်တော်ကအတည်ပြုတဲ့ဥပဒေတရားဖြစ်လာရင်ကွန်ဂရက်လွတ်တော်မှာနှစ်ပေါင်းများစွာရှေ့မတိုးနိုင်ဖြစ်နေတဲ့ကိစ္စအတွက်အထူးအချိုးကွေ့တရားဖြစ်သွားနိုင်ပါလေ။အထက်လွတ်တော်မှာပါတီနှစ်ရက်ရဲ့အမတ်ဥယေ 50-50 အညီမျှဖြစ်နေတာကအကြီးမားဆုံးအတားအဆီးတရားဖြစ်နေပြီးဥပဒေအတည်ပြုနိုင်ဖို့အတွက်ထောက်ခံမဲ60ရရှိရမှာဖြစ်ပါတယ်။ခေါင်းဆောင်တွေကတော့ဒီသဘောတူညီမှုတွေကနေဥပဒေဖြစ်လာစေရေးအတွက်နယူးယောက်ပြည်နယ်ဘက်ဖလိုနဲ့တက်ဆက်စ်ပြည်နယ်ယူဗယ်ဒီမြို့ကပြစ်ခတ်မှုကြောင့်ဖြစ်ထွန်းနေတဲ့နိုင်ငံရေးအရှိန်အဟုန်မေးမိန်မသွားခင်ဒီလအတွင်းမှာပဲသဘောတူညီမှုရနိုင်ဖို့မျှော်လင့်ထားကြပါတယ်။ဒီသဘောတူညီမှုရဖို့အတွက် Republican 10ဦးပါဝင်တဲ့အထက်လွှတ်တော်အမတ် 20 ဦးကဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုဥပဒေအသုံးနှုတ်နဲ့အသေးစိတ်ရေးသားဖို့အတွက်လာမယ့်ရက်တွေအတွင်းမှာလှုပ်ဆောင်သွားမှာဖြစ်တယ်လို့စစ်ဆန်ညှိနှိုင်းရေးသမားတွေကပြောပါတယ်ခင်ဗျာ။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ58 kHz 5805နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။အခုဆက်လက်ပြီးတော့သတင်းတွေကိုပြောပြပါအောင်မယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်ကိုကြောင်ပိတ်မိအောင်လှုပ်ဆောင်နေပြီးတရုတ်ရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်နေတာကြောင့်နိုင်ငံဆက်ဆံရေးပြပြရတာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဘိုဂျိုဂျီဝေဖန်ဟေကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်အပြည်ပေါ်မဟုတ်မမှန်ဆွဆဲတာတွေနဲ့တရုတ်ပြည်ကိုအထူးကြံဝမ်းပိတ်ဆို့တာတွေမလုပ်ဖို့ဒါအပြင်ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်တာတွေမလုပ်ဖို့တရုတ်အနေနဲ့တောင်းဆိုတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကစင်ကာပူနိုင်ငံမှာပြုလုပ်တဲ့ Shangri-La ဆွေးနွေးပွဲရဲ့နောက်ဆုံးနေ့မှာပြောဆိုခဲ့ပါတယ်။ဒါတွေကိုအမေရိကန်ဘက်ကလိုင်းနာလှုပ်ဆောင်ခြင်းမရှိရင်နှစ်နိုင်ငံဆက်ဆံရေးကောင်းမွန်လာမှာမဟုတ်ဘူးလို့လည်းတရုတ်နိုင်ငံသားရေးဝန်တရုတ်ကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကမဟာမိတ်နိုင်ငံတွေရဲ့အခွင့်အရေးကိုကာကွယ်ဖို့အတူရပ်တည်သွားမယ်လို့စနေနေ့ကပြောဆိုခဲ့ပြီးတော့တရုတ်ကာကွယ်ရေးဝန်ကြီးကအခုလိုတုံ့ပြန်ပြောဆိုတာဖြစ်ပါတယ်။တရုတ်အနေနဲ့သူရဲ့ပိုင်တဲ့နယ်မြေသတ်မှတ်ချက်အတွက်ပိုပြီးတင်းတင်းကြပ်ကြပ်ပြင်းပြင်းထန်ထန်လှုပ်ဆောင်လာနေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောဆိုခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားအနေနဲ့တန်တရားဖြစ်ပွဲလက်နက်ကြီးတွေပင်လယ်ထဲကိုစမ်းသပ်ပစ်ခတ်ခဲ့တယ်လို့တနင်္ဂနွေနေ့တုန်းကတောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားအနေနဲ့ဒီပချင်းချောင်းမှုတွေကိုကာကွယ်ဖို့အတွက်ကာကွယ်ရေးစွမ်းရည်မြင့်တင်သွားမယ်လို့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကပြောဆိုပြီးတဲ့နောက်အခုလိုစမ်းသပ်ခဲ့တာပါ။မြောက်ကိုရီးယားအနေနဲ့လက်နက်စနစ်ကိုအဆင့်တိုးမြှင့်တာဖြစ်ပြီးတောင်ကိုရီးယားကိုတိုက်ရိုက်ချင်းချောက်မှုရှိနေကြောင်းစိုးရိမ်ပူပန်ကြောင်းဒီစမ်းသပ်မှုဖြစ်ပြီးနောက်ပြုလုပ်တဲ့တောင်ကိုရီးယားအမျိုးသားလုံခြုံရေးကောင်စီအစည်းအဝေးမှာတာဝန်ရှိသူတွေကပြောပါတယ်မြောက်ကိုရီးယားရဲ့စစ်လက်နက်ပစ္စည်းစမ်းသပ်မှုတွေကိုမစ်ဆိုင်ဒုံးစမ်းသပ်မှုလောက်နိုင်ငံတကာကစိတ်ဝင်စားကြပေမဲ့မြောက်ကိုရီးယားရဲ့တာဝေးပစ်လက်နက်ကြီးတွေဟာမြောက်ကိုရီးယားနယ်စပ်ကနေ25မိုင်မိုင်30လောက်ဝေးတဲ့တောင်ကိုရီးယားရဲ့လူနေထူထပ်တဲ့မြို့တွေကိုတိုက်ရိုက်ချင်းချောက်နေတာဖြစ်ပါတယ်
။ရ ရုရှားကယူကရိန်းကိုကျူးကျော်ခဲ့တဲ့နောက်ရုရှားနိုင်ငံကနေပြန်လည်ထွက်ခွာသွားတဲ့ McDonald's အသင်းစားသုံးနိုင်တဲ့အစားအစာဆိုင်နေရာမှာပိုင်ရှင်အသင်းနဲ့ရုရှားအမည်အသင်းနဲ့ဆိုင်တွေကိုတင်းငွေတွေကစတင်ပြန်လည်ဖွင့်လှစ်ပါတယ်ရုရှားဘာသာစကားနဲ့ Fukushino and Tochaka လို့အမည်ရတဲ့အသင်းစားသုံးနိုင်တဲ့ဆိုင်15ဆိုင်ကိုပထမအဦးဆုံးဖွင့်လှစ်ပြီးလာမယ့်လအတွင်းနောက်ထပ်ဆိုင်တွေဆက်လက်ဖွင့်လှစ်သွားမှာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကလည်းအခုလိုတင်းငွေတွေနေမှာ McDonald's ဆိုင်နေစတင်ဖွင့်လှစ်ခဲ့တာပါ McDonald's ဆိုင်နေရနဲ့ပစ္စည်းတွေကိုအသုံးပြုပြီးပြန်လည်ဖွင့်လှစ်တဲ့ဆိုင်ပေါင်း200ကိုဇွန်လကုန်မှာအပြီးဖွင့်လှစ်သွားမှာဖြစ်ပြီးနေရာဒီကုန်ပိုင်းမှာရုရှားတနိုင်ငံလုံးမှာဆိုင်ခွဲပေါင်း150ကိုဖွင့်လှစ်သွားမယ်လို့ကုမ္ပဏီရဲ့အမှုဆောင်တည်ချုပ်ကပြောဆိုပါရတယ်။အဓိကရည်ရွယ်ချက်ကတော့စားသုံးသူတွေအတွက်အရင်အသေးရောပတ်ဝန်းကျင်အနေထားပါမပြောင်းလဲပဲဖြစ်အောင်ဖန်တီးထားနိုင်ဖို့ရည်ရွယ်တယ်လို့သူကပြောဆိုပါရတယ်။အရင် McDonald's ဆိုင်ရဲ့အတွင်းပိုင်းပစ္စည်းဖွဲ့စည်းပုံတွေကိုဒီတိုင်းထားပြီးနာမည်ကိုသာအကုန်ပြောင်းပြင်မှာဖြစ်တယ်လို့လည်းသူကဆိုပါရတယ်။အခုလို McDonald's ဆိုင်တွေပြန်ဖွင့်လိုက်တာဟာအနောက်တိုင်းစီးပွားရေးပိတ်ဆို့မှုအောက်မှာရုရှားအနေနဲ့ဘလောက်ခံနိုင်ရှိသလဲဆိုတာစမ်းသပ်တာကိုဖြစ်နိုင်ပါတယ်။အမေရိကန်အသင်းစားသုံးနိုင်တဲ့စားသောက်ဆိုင်ကုမ္ပဏီဖြစ်တဲ့ McDonald's ဟာရုရှားကနေမထွက်ခါခင်အလုပ်သမား6,200ကျော်ကိုအလုပ်ပေးထားခဲ့ပါတယ်။
မြန်မာပြည်ကစစ်အာဏာသိမ်းထားတဲ့စစ်ကောင်စီအနေနဲ့နိုင်ငံတော်ကလက်နက်ကင်တိုက်ခိုက်နေသူတွေကိုအနှံ့ရဖို့ဖြစ်နိုင်ခြင်းသိမ်းမရှိပဲဒီမိုကရေစီကိုပြန်လည်ဖော်ဆောင်သင့်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အတိုင်ပင်ခံဒက်ရက်ချိုလက်ကပြောဆိုလိုက်ပါတယ်သူတို့အနေနဲ့အခုချိန်မှာနိုင်ဖို့ခက်ပါတယ်စစ်ကောင်စီဟာနေမျိုးတွေကိုဆုံးရှုံးနေရတယ်လို့မြန်မာစစ်တပ်ဟာလည်းအတော်လေးကိုရှုံးနိမ့်မှုနဲ့ကြုံနေရတယ်လို့ဒက်ရက်ချိုလက်ကwriter အပါဝင်အခြားမီဒီယာတွေကသတင်းတောက်တွေကိုဘန်ကောက်မြို့မှာတောက်ကြနေကပြောလိုက်တာပါဒါအပြင်မြန်မာစစ်ကောင်စီကနိုင်ငံတကာမှာရောပြည်တွင်းမှာပါအထူးကြံလာနေပြီးတော့လက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုအဆုံးသတ်ပြီးတော့ဒီမိုကရေစီကိုပြန်လည်ပေါ်ဆောင်သင့်တယ်လို့သူကပြောပါတယ်အခုလိုအမေရိကန်ဘက်ကပြောလာတာနဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီကိုဆက်သွယ်မေးမြန်းမှုစူးစမ်းခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိဘူးလို့ writer ကပြောပါတယ်အမေရိကန်ထိပ်တန်းတန်တမန်ဖြစ်တဲ့ Direct Show လေးဟာအရှေ့တောင်အာရှထိုင်းစင်ကာပူဘရူနိုင်းသုံးနိုင်ငံကိုတွားရောက်နေတာဖြစ်ပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းထိုင်းမြန်မာနယ်စပ်ကအကြီးမားဆုံးဒုက္ခသည်စခန်းဖြစ်တဲ့မေလာဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်။အဲဒီမှာရှိတဲ့ဒုက္ခသည်တွေအပါအဝင်မြန်မာအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ။တနင်္လာနေ့မှတခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးတင်ဆက်ပေးခြင်းပါတယ်အဲ့ဒီတဲကမှမွန်ပြည်နယ်ဘက်ကအခြေအနေကိုကြည့်ရအောင်ပါမွန်ပြည်နယ်ကြိုက်ထုံမြို့နယ်မုတ်ပလင်လမ်းစုံမှာကရင်မျိုးသားလွတ်မြောက်ရေးတပ် KNLA တပ်မဟာတင်းနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပူးပေါင်းပြီးမုတ်ပလင်စစ်ကောင်စီဂိတ်ကိုဇွန်လ12ရက်ညနေပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။အပြန်အလှန်ပစ်ခတ်မှုတွေအတွင်းမှာကားသမားတဦးထိခိုက်ဒဏ်ရာရသွားပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးထိုင်းအခြေစိုက် VOA သတင်းနောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မွန်ပြည်နယ်ကြိုက်ထုံမြို့နယ်မုတ်ပလင်လမ်းစုံမှာဇွန်လ12ရက်နေ့ညနေပိုင်းကကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA တပ်မှတင့်တဲ့ပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေဟာမုတ်ပလင်စစ်ကောင်စီဂိတ်ကိုဝင်ရောက်တိုက်ခတ်ခဲ့ပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ပထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုစောထုကအခုလိုပြောပြပါတယ
်တိုက်ထုံမျိုးနဲ့မုတ်ပလင်ကြီးရပါမယ်စစ်တောင်တားနဲ့မုတ်ပလင်ကြားလို့ပြောလို့ရတယ်စစ်တောင်တားအစ်စ်ပေါ့နော်အနည်းငယ်နေနေနိုင်ဝင်ကျင်တော့ပေါ့နော်အနည်း KMA နဲ့ပူပေါင်းအဖွဲ့ပေါ့ဒီ PDF ပူပေါင်းအဖွဲ့ကနေပြီးတော့သူတို့ကိုတွားရောက်တိုက်ခိုက်တာမှာသူတို့ဘက်ကနောက်ပြင်းရပေါ့နော်အကသာတကပြီးတော့သူတို့တွေပြန်ပြီးတော့ရန်ကျစ်တာလေးနာမကြီးရဲ့ကျစ်တိုင်းရောက်ခင်းခိုင်မအိမ်ခါမပွင့်ချက်သွားတယ်ဒါသမားတယောက်ကတော့ပေါင်ဖိမှန်သွားတယ်မသွေးရန်တင်ရန်ရတယ
်မုတ်ပလင်စစ်စေးဂိတ်မှာပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက် KNLA ကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကဆုတ်ခွာသွားခဲ့ကြပြီးစစ်ကောင်စီဘက်ကတော့လက်နက်ကြီးလက်နက်ငယ်တွေနဲ့ကားလက်တလျှောက်ကိုပစ်ခတ်ခဲ့တာကြောင့်ဒေသခံကာမောင်းသမားတဦးလည်းကြီထိမှန်တန်ရန်ရခဲ့တယ်လို့ဆိုပါရယ်ပစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်ဖြတ်တန်းသွားလာနေတဲ့သူတွေကိုစစ်ကောင်စီဘက်ကတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်လာတယ်လို့လည်းဆိုပါရယ
်ကားလီတော့ဖြစ်တယ်ပါကားလီတော့အဲ့ဒီမာလာအနေနဲ့ကားလီတော့ကားလီတော့ပုံတော့ဖြစ်စီလောက်ကဲကားလီကအရင်ကြီးအကျက်တက်ပေါ်မှာရေးခြင်းတော့ပြန်ပြစ်တယ်
စစ်ကောင်စီဘက်ကတော့တိုက်ထိုဘက်ကတိုက်ပွဲနဲ့ပတ်သက်လို့တစုံတရာထုတ်ပြန်ခြင်းမရှိသေးပါဘူး။ဒီမော့ပလင်စစ်ဆေးရေးဂိတ်ကိုပြီးခဲ့တဲ့မတ်လ3ရက်နေ့တုန်းကလည်းKNL နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်မှုလုပ်ခဲ့ပြီးအဲ့ဒီတုန်းကလည်းစစ်ကောင်စီဘက်ကခြောက်ဦးတေဆုံးခဲ့ပါတယ်။တိုက်ထိုတင်စရဲဘီလင်မော့ပလင်ကျေးရွာလမ်းမတွေပေါ်မှာစစ်ကောင်စီတပ်တွေနဲ့ KNU ကရင်မျိုးသားအစည်းအရုံးလက်အောက်ခံတပ်မခုနှစ်ခုလုံးမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးပူးပေါင်းတပ်ဖွဲ့တွေဟာတိုက်ပွဲတွေဖြစ်ပေါ်နေတာပါတပ်မ1တပ်မ5တပ်မ6နဲ့မြေတွေမှာတော့ဒီလပိုင်းတွေအတွင်းနှစ်ဖက်တိုက်ပွဲတွေကတော့ရှိနေပါတယ်ရှင
်မွန်ပြည်နယ်မုတ်ပလင်ဘက်ကတိုက်ခိုက်မှုအခြေအနေနဲ့ပတ်သက်ပြီးတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းမှာကလေးငယ်တွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေတဲ့အခြေအနေမတင်ပြခင်မှာအခုတော့မြန်မာပြည်တွင်းကဒီသတင်းတောက်တွေနဲ့ပတ်သက်တဲ့လွတ်လပ်ခွင့်အခြေအနေကိုပြောပြခြင်းပါတယ်။ဆရာနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတွင်းကလွတ်လပ်တဲ့သတင်းမီဒီယာတွေအနေနဲ့သတင်းအချက်လက်မရအောင်တားဆီးခံရသလိုလွတ်လပ်စွာရေးသားခွင့်လည်းကန့်သတ်မှုနဲ့ကြုံနေရပါတယ်။စာနယ်ဇင်းကျင့်ဝတ်နဲ့အညီလုပ်ကိုင်ကြပေမဲ့လည်းအပြစ်ပေးအရေးယူတာတွေနဲ့သတင်းသမားတွေရင်ဆိုင်နေကြရတာပါ VOA သတင်းတော့ Steve Stanford ကမေးမြန်းပြီးတော့တင်ပြထားတာကိုနန်းလောင်ကပြောပြမှာဖြစ်ပါတယ်ဗျာ
စစ်အာဏာသိမ်းမှုအပေါ်လက်နက်ဆွဲကင်ဆန့်ကျင်တဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဆက်လက်ပေါ်ပေါက်နေတာနဲ့အများအိုးရင်ဆွံ့ပြီးတော့ပေးလို့ရရွှေ့ပြောင်းနေကြတဲ့ပြည်တွင်းဒုက္ခသည်အရေးတော်လဲတိုးလာနေပါတယ်တချိန်တည်းမှာပဲသတင်းမီဒီယာတွေအပေါ်စစ်ကောင်စီရဲ့ကန့်သတ်မှုတွေပိုးပြီးတော့တင်းကျပ်လာသလိုပြစ်ဒဏ်တွေပါတိုးမြှင့်ချမှတ်လာတဲ့အတွက်အခုဆိုရင်ပြည်တွင်းသတင်းသမားတွေလည်းနေဆက်သေးတာတွေနဲ့အိန္ဒိချင်းနိုင်ငံတွေစီထွက်ပြေးခေလုံလာကြပါတယ်။ကရင်ငင်းကြရဲ့အထောက်အကူပြုကွန်ရဲ့ KPSN အဖွဲ့ကစံမိုးတို့လိုသတင်းထောက်တွေကတော့ထိုင်းနိုင်ငံမှာအခြေစိုက်ပြီးစစ်ကောင်စီရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုမှတ်တမ်းပြုစုနေတာပါ။
When you go inside, you also have to face
မြန်မာနိုင်ငံမှာရောက်ရင်စစ်ကောင်စီတပ်ကမြင်မြင်သမျှဘုံကျဲတိုက်ခိုက်တာမျိုးနဲ့ကြုံရပါတယ်။ရှေးပြောင်းဒုက္ခတွေလည်းကျွန်တော်တို့ကိုတွေ့တဲ့အခါတိတ်ပြီးဝမ်းသာကြပါတယ်။သူတို့အပေါ်အလေးထားတဲ့လူတွေရှိသေးတယ်ဆိုတာဒုက္ခတွေနားလည်ကြပါတယ
်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတီးဖြတ်ပေးနေတဲ့ Editor Seng Lai ကလည်းတခြားသတင်းထောက်တွေလိုပဲစစ်တပ်ရဲ့ဥပဒေတွေကနေလှုပ်ကင်းတဲ့အိန္ဒိချင်းနိုင်ငံထဲကနေအလုံလုံးနေရတာပါ။စစ်ကောင်စီကကျင့်သုံးနေတဲ့ဥပဒေတွေဟာစစ်တပ်အပေါ်ဝေဖန်တဲ့သူတွေကိုလှုပ်သလိုပြစ်မှတ်ထားအရေးယူနိုင်အောင်ပြဋ္ဌာန်းထားတဲ့ဥပဒေတွေဖြစ်တယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောပါတယ်။ဥပဒေအဖြစ်ကျင့်သုံးဖို့ရှိနေတဲ့စိုက်ဘာလုံခြုံရေးဥပဒေကြောင့်တရင်အချက်အလက်ရရှိရေးပိုးပြီးတော့ခက်ခဲလာနိုင်တယ်လို့လည်းသုံးသပ်တာတွေရှိပါတယ်။ဥပဒေသစ်မှာတော့စစ်တပ်ကပိတ်ထားတဲ့လူမှုကွန်ရက်တွေကိုကြားခံသုံးနေတဲ့ VPN ကွန်ရက်ကိုပိတ်ပစ်ဖို့လည်းပါပါတယ်။မြန်မာသတင်းသမားဆင်လိုက်ကတော့ခုလိုပြောပါတယ
်။So before that, so Myanmar is called the Facebook Nations.
မြန်မာနိုင်ငံကတခြားနိုင်ငံတွေနဲ့မတူပါဘူး။အရင်တုန်းကဆိုရင် Facebook သုံးစွဲသူပြည်သူ99ရာခိုင်နှုန်းရှိတဲ့အတွက် Facebook တိုင်းပြည်ကြီးလို့တောင်ခေါ်ကြပါတယ်။ဒါကြောင့်လဲစစ်ကောင်စီကပိတ်ဖို့ကြိုးစားတာပါ
။ကမာရွတ်မီဒီယာအက်ဒီတာကိုဟန်သာငိမ့်တို့လိုသတင်းထောက်တွေလည်းနှစ်တွေနဲ့ချီးပြီးတော့ပြစ်ဒဏ်ပေးနိုင်တဲ့ဆွဲချက်တွေနဲ့ရင်ဆိုင်နေရတယ်လို့လဲဆင်လိုက်ကပြောပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်အဖမ်းခံရတဲ့ကိုဟန်သာငိမ့်ကိုစစ်ကောင်စီအထူးတရားရုံးကတရင်မှာဖြတ်မှုဆွဲချင်တဲ့အလုတ်ကျန်းတဲ့ထောင်ဒဏ်2နှစ်ချမှတ်ထားတာဖြစ်ပါတယ်။နောက်ထပ်ထောင်ဒဏ်9နှစ်အထိချမှတ်နိုင်တဲ့ electronic ဥပဒေနဲ့ပါကိုဟန်သာငိမ့်ကိုထပ်ပြီးတော့ဆွဲဆိုထားပါတယ်။ကိုဟန်သာငိမ့်နဲ့တွေ့ခွင့်မပေးဘူးလို့သူမိသားစုကပြောပါတယ်။ကိုဟန်သာငိမ့်ရဲ့ညီမ32မချီသားကအခုလိုပြောပါတယ်
။ They don't allow to see my brother
သူတို့ကကျမအကိုနဲ့တွေ့ခွင့်မပေးပါဘူးအခုရရင်တော့တွေ့ချင်ပါတယ်ဘာဖြစ်လို့လဲဆိုတော့သူ့အခြေအနေကိုကျမတို့ဘာမှမသိရဘူးလေရုပ်ပိုင်းဆိုင်ရာကျမရေရောစိတ်ပိုင်းဆိုင်ရာကျမရေပါဘယ်လိုအခြေအနေဖြစ်နေတယ်လဲဆိုတာကျမတို့ဘာမှမသိရပါဘူ
းပြည်ရင်အချက်အသေးတွေပို့ပြီးတော့ဆိုးဝါးလာနေတဲ့အတွက်သတင်းသမားတွေကတော့အန္တရာယ်များလုံးလာတဲ့ကြားကသူတို့အလုပ်ဆက်လုပ်နေကြတာပါအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့အဆိုအရ2023ခုနှစ်ဖေဖော်ဝါရီလစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာအဖမ်းခံရတဲ့သတင်းသမား120ထက်မနည်းရှိပါတယ်။ဒါပေမဲ့လည်းသတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေရဲ့ထုတ်ပြန်ချက်အရဆိုရင်တော့စစ်တပ်အာဏာသိမ်းခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလတရနေ့ကစပြီးစစ်ကောင်စီကဖမ်းဆီးခဲ့တဲ့သတင်းသမားပေါင်းအယောက်100နီးပါးရှိခဲ့ပြီးတချို့ပြန်လုခဲ့ပေမဲ့ဖမ်းဆီးစဉ်သတင်းသမား3ဦးအသက်သေဆုံးခဲ့တာပါ။သမရောကိုအကြီးညိုပြက်စီမှုပုံမှ905ကကြီနဲ့သတင်းသမားတွေအများဆုံးတရားစွဲခံရတာဖြစ်ပြီးနောက်ပိုင်းမှာတော့ဆက်သွယ်ရေးဥပဒေပုံမှအပြင်န နှစ်ရှည်ထောင်ချနိုင်တဲ့မတရားအသင်ဆက်သွယ်တဲ့ဥပဒေပုံမှနိုင်ငံတော်အကြီးညိုပြတ်အောင်ပြုလုပ်မှုပုံမှတွေနဲ့ပါတရားစွဲဆိုလာတာဖြစ်ပါတယ
်မြန်မာသတင်းလောကသတင်းသမားတွေကြုံတွေ့နေရတဲ့ရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးနန်းလောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုဆက်လက်နားဆင်ရမှာကရိုဟင်ဂျာဒုက္ခသည်စခန်းကအခြေအနေပဲဖြစ်ပါတယ်COVID-19 ကူးစက်ပြန်ပွားမှာကိုအထူးစိုးရိမ်ခဲ့ရတဲ့ Bangladesh Cossacks Bazaar ကရင်ညာဒုက္ခသည်စခန်းအသီးသီးမှာဒီသတင်းပါထဲအသက်18နှစ်နဲ့အောက်နဲ့အသက်12နှစ်နဲ့အထက်ကလေးငယ်တွေကို COVID-19 ကာကွယ်ဆေးထိုးနှံပေးနေပါတယ်ရင်ညာကလေးငယ်တွေ COVID ကာကွယ်ဆေးထိုးနှံပေးနိုင်ဖို့အရေးအတွက် Bangladesh အစိုးရကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကစခန်းတောင်ဝန်ကန်နေနဲ့ရိုဟင်ဂျာလူအဖွဲ့အစည်းခေါင်းဆောင်တွေစေတနာဝန်ထမ်းတွေကမိသားစုတွေခိုလုံရာနေရာတွေအထိကွင်းစင်စီယုံပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကဒီအကြောင်းကိုအပြည့်စုံပြောပြမှာပ
ါကူးစက်မြန်ကမ္ဘာကယောဂါ COVID-19 ယောဂါပိုးကူးစက်တာတွေဘင်္ဂလားဒေ့ရှ်နိုင်ငံအပါအဝင်အာရှဒေသတွေကိုမြန်မြန်ဆန်ဆန်စပြီးတော့ပြန့်နှံ့လာချိန်မှာတော့လူနေထူတဲ့လွန်လာတဲ့တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေခိုလုံနေထိုင်ရာစခန်းတွေထဲမှာအုပ်စုလိုက်ကူးစက်ပြန့်နှံ့မှုတွေထိမ့်မနိုင်ဖြစ်လာမှာကိုကုလသမဂ္ဂနဲ့နိုင်ငံတကာအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရကပါစိုးရိမ်တကြီးရှိခဲ့တာပါဒါပေမဲ့ကန့်နေထဲမှာကိုဗစ်စီးမြင်စည်းကမ်းတွေကိုအဆင့်ဆင့်တိုးမြင့်ကန့်သတ်ချထားလိုက်ပြီးတော့မဖြစ်မနေလိုက်နာရမယ့်ကိုဗစ်စီးကမ်းတွေကိုချမှတ်ကျင့်သုံးခဲ့ပြီးတဲ့နောက်မှာတော့ကိုဗစ်ကြောင့်အသက်ဆုံးရတာကူးစက်မှုဖြစ်ပွားတာတွေရှိခဲ့ပေမဲ့ဆိုးဆိုးဝါးဝါးမကြုံခဲ့ရဘူးလို့ရိုဟင်ဂျာတွေကပြောပါတယ်ဒီသတင်းပတ်ထဲမှာတော့ဂျွန်လ4ရက်နေ့ကနေဂျွန်လ17ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇားဒေသတွေကရိုဟင်ဂျာဒုက္ခသည်စခန်းအသီးသီးမှာအသက်12နှစ်ကနေ18နှစ်အောက်ကလေးငယ်တွေအတွက်ကိုဗစ်ကာကွယ်ဆေးထိုးပေးနေပါတယ်။ရိုဟင်ဂျာစခန်းတွေထဲမှာတော့ကိုဗစ်ကာကွယ်ဆေးကိုအသက်ပိုင်းခြားလိုက်အဆင့်ဆင့်ထိုးပြီးကာကွယ်ပေးနေတာပါ။ပထမဆုံးထိုးပေးတာကတော့အသက်55နှစ်အထက်တစ်ကြိမ်ဖြစ်ပါတယ်။နောက်တစ်ကြိမ်မှာတော့18နှစ်အထက်ဖြစ်ပါတယ်။အခုတစ်ကြိမ်ကတော့12နှစ်ကနေ18နှစ်ယောက်ကလေးငယ်တွေအတွက်ဖြစ်ပါတယ်။ဒီလိုမျိုးစခန်းအသီးသီးကရိုဟင်ဂျာကလေးတွေကိုဗစ်ကာကွယ်ဆေးထိုးနှံပေးနိုင်မှုကာကွယ်ဆေးထိုးရမယ့်သတင်းပတ်မတိုင်ခင်ကတည်းကဒုက္ခသည်စခန်းတွေကကန့်တာဝန်ခံတွေနောက်ရိုဟင်ဂျာခေါင်းဆောင်တွေနဲ့ကျန်းမာရေးစေတနာဝန်ထမ်းတွေပူးပေါင်းပြီးတော့ဆေးမတန်းကတ်တွေထဲမှာစည်ရင်အချက်အလက်တွေဖြည့်ပေးဖို့ရိုဟင်ဂျာမိသားစုတွေစီကိုကွင်းစင်ပြီးတော့ဆောင်ရွက်ခဲ့ကြပါတယ်။UNHCR ရဲ့အစီအစဉ်နဲ့ဒုက္ခသည်စခန်းတွေထဲမှာကလေးငယ်တွေဆေးထိုးနှံနိုင်ရေးဥဆောင်ဆောင်ရွက်ပေးခဲ့တဲ့ကုတုပလောင်ဒုက္ခသည်စခန်းအမှတ်9ရဲ့လူမှုအခြေပြုကျန်းမာရေးအဖွဲ့ခေါင်းဆောင်မိုဟာမက်ဇာဒက်ဟူစိန်ကကလေးငယ်တွေဆေးထိုးနှံပေးနေတဲ့အချိန်မှာသူကိုယ်တိုင်ရောက်ရှိလှူအားပေးနေပါတယ်။အဲ့ဒီအချိန်မှာပဲသူက VOA ရဲ့မေးမြန်းချက်ကိုခုလိုဖြေပါတယ်
ဟုတ်တော့ဒုက္ခသည်စခန်းမှာကျွန်တော်တို့အားလုံးကို COVID-19 နဲ့ပါတဲ့ပထမအကြိမ်ဒုတိယအကြိမ်တတိယအကြိမ်တနိုင်ကြအကြိမ်ဖိုင်ဇာဖေးခဲ့ပါတယ်ဒီမှာဒုက္ခသည်စခန်းမှာ NGO အယုံကြီးတွေရဲ့ volunteer ရှိတယ် volunteer တွေဟာအင်းကိုတွားပြီးတော့ကလေးတွေကိုဥစံတာမှာယူလာပါတယ်ယူလာပြီးတော့ဘေးကင်းကိုလေ proof ပါတယ်အစီအစဉ်တွေရှိတယ် business center မှာအစီအစဉ်တွေလော်ဒီတော့ကလေးတွေကိုယူလာတော့ယူလာတော့ဟုတ်
ရိုဟင်ဂျာကလေးငယ်တွေကိုဗစ် -19 ကာကွယ်ဆေးပေးနိုင်ရေးဘင်္ဂလားအစိုးရနဲ့ကုလဖွဲ့စည်းတွေဘက်ကအစဉ်စစ်စနစ်တကျလှုပ်ဆောင်ခဲ့ပါတယ်လို့ကိုရိုင်းစေတနာဝန်ထမ်းဖြစ်တဲ့ဦးဆောင်လှုပ်ရှားဆောင်ရွက်ပေးခဲ့တဲ့ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်းကလည်းပြောပြပါတယ
်သူတင်တော့ကလေးတွေပါပဲနော်စနစ်မီအရေးကနေစစ်စနစ်မီအရေးတိကဒါသူတို့စခန်းလိုက်စန်တာရှိတယ်ကျမရဲ့စန်တာမှာသူတို့တီးတဲ့နေရာတက်မဲ့တာရှိပါတယ်အမေဆုံးနေရာတက်မဲ့တာရှိပါတယ်သူတို့ကျမရဲ့ဝန်ထမ်းတွေကနေဟဲဒီစန်တာကိုလာပြီးတော့သူပေးနေတာပါအစိုးရအပေါ်စီတွေနဲ့ပါတယ်ပြီးတော့ NGO အရင် NGO အပေါ်စီတွေနဲ့ပါပါတယ်အလုံးပူပေါင်းပြီးတော့ဆောင်ရွက်ပေးနေတာပါဒါသာကြီးအရှင်သူပေးနေတာပ
ါအခုဒီကိုအောင်မြင်တို့ရောအခုထိုးပေးနေတဲ့အချိန်မှာလိုက်ပြီးတော့ဟိုစေတနာဝန်ထမ်းတွေရောဝိုင်းမိကူပေးကြလားရှင်အခုကလေးတွေကိုထိုးပေးနေတဲ့အချိန်မှာလေ
ဟုတ်တယ်ပါဘောလုံးတီးရှိတယ်ဖဲမရေးဆိုင်ရာစေတနာဝန်ထမ်းတွေလည်းရှိပါတယ် community health worker ပေါ့နော်သူတို့ကတော့ဒီကလေးဆက် vaccination card ပေါ့နော် vaccination card တော့ပါသူတို့ inline တော့ဒီတော့ပေးတာရှိပါတယ်ဒီတော့ချက်ပေါ်စီမှာလောက်တဲ့ volunteer ကလည်းပူပေါင်းပြီးတော့ဆောင်ရွက်ပေးနေတာရှိပါတယ်ပြီးတော့ attention နဲ့လူတွေကြည့်အောင်ခြေရဖဲတာလည်းရှိပါတယ်ရှင်းခွေတွေတိတ်ခွေတွေပူပြီးတော့အဲ့လိုမျိုးဆောင်ရပေးနေတာလည်းရှိပါတယ
်အခုလိုမျိုးဒုက္ခသည်စခန်းအသီးသီးမှာ COVID-19 ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေဆောင်ရွက်နေချိန်မှာတော့ရိုဟင်ဂျာမိသားစုတွေဘက်ကတကယ်ကိုလိုလိုလားလားနဲ့လာရောက်ထိုးနှံကြတယ်လို့စေတနာဝန်ထမ်းတွေကပြောပါတယ် ကိုဗစ်ထံခံနိုင်မှုသူ့မိသားစုတွေကကလေးငယ်နှစ်ဦးကိုလည်းဆေးထိုးနှံပေးနိုင်အောင်စီစဉ်နေတယ်။ဘာလုခါလီဒုက္ခသည်စခန်းအမှတ်30ကရိုဟင်ညာဥဆောမြင့်ကလည်းသူတို့ကန့်နေမှာကိုဗစ် -19 ကာကွယ်ဆေးထိုးပေးဖို့ဆောင်ရွက်ပေးနေတဲ့အခြေအနေကိုပြောပြပါတယ
်။မော်မနာလုပ်တဲ့လူတွေကတော့အရှိတာပေါ့လေ။သူတို့က volunteer တွေရှိတယ်။လာပြီးတော့အင်ဂျင်ကိုလာပြီးတော့တာပေးကြတယ်၊ဗရီးပေးကြတယ်၊ကောဖို့အတွက်သူတို့ကပြင်ဆင်ပေးကြတယ်၊ပုံပြပေးပြီးတော့တခါတည်းစေတူရဲ့ဌာနထီကိုလိုက်ပြီးပေးတယ်ပထမတော့သူတို့အတွက်စပြားလေးထုတ်ပေးတယ်စေတူမှတ်တမ်းပေါ့အဲ့ဒီစေတူမှတ်တမ်းနဲ့တွားပြီးတော့ဟိုမှာစေတူရဲ့ဌာနကိုတွားပြီးတော့အဲ့ဒီကပြားကိုပြပြီးမှဟိုမှာသူရဲ့ SN နံပါတ်ပေါ့သူတို့ရဲ့မှတ်ပုံနဲ့နံပါတ်ခေါ်ပြီးတော့ထုတ်ပေးတယ်
COVID-19 ကရောဂါဘေးကအခုချိန်ထိသတိထားရမယ့်အခြေအနေရှိနေသေးတာပါ။ဒါကြောင့် COVID ကာကွယ်ဆေးတွေကိုကမ္ဘာပေါ်ကလူသားတွေနဲ့နှီးတူကလေးငယ်တွေပါထိုးနှံခွင့်ရတဲ့အပေါ်ရိုဟင်ညာမိသားစုတွေကကျေးဇူးတင်ဝမ်းသာနေကြတာပါ။ဒါပေမဲ့လို့မြန်မာနိုင်ငံထဲမှာကြံနေခဲ့တဲ့ထိုးနှံခွင့်မရနိုင်သေးတဲ့ရိုဟင်ညာတွေရဲ့ကျန်းမာရေးအခြေအနေကိုလည်းစိုးရိမ်ပါတယ်လို့ဦးစောမြင့်ကပြောပါတယ်
။ဒီ COVID ကာလမှာတော့ဖြစ်တဲ့အချိန်မှာစိုးရိမ်ပြီးတော့ဒီဘင်္ဂလားဒေ့ရှ်အစိုးရပူးပေါင်းပြီးတော့နော်ဒီမှာစခန်းတွေမှာဒီသူတို့တက်တဲ့အဲ့လိုပညာပေးလုပ်ငန်းကိုအဓိကထားပြီးတော့ဒီအမေရိကန်စေတနာဝန်ထမ်းတွေကလုပ်ကြတယ်လူတွေကလည်းတကြည်ချင်းနဲ့နောက်နေလာကြတာပေါ့ဒီကျွန်တော်တို့ရှူရင်ကဲတော့သင်ကဲတော့မဖြစ်ခဲ့ဘူးပေါ့အဲ့မဲ့တခြားမြန်မာနိုင်ငံအနောက်မှာလုပ်ပေးတယ်လို့ပေါ့အခြေအားတာဝန်ရှိတဲ့ပုံစံတွေကလုပ်ပေးတယ်လို့ဒီလူတွေအတွက်လည်းသိကြအနေနဲ့လုပ်ပေးတယ်လို့ပဲကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့ကရှူရင်ပါတယ်ရှူရင်ပေမဲ့လို့ဒီအလားတူဖွဲ့စည်းတယ်ဒီတာဝန်ယူမှုတာဝန်ခံမှုကဘယ်လောက်ရှိတယ်ဆိုတာကျွန်တော်ကသိကြရခက်တယ်ဒီတွင်းမှာဆိုတော့သူ့ညီမတော်ကျွန်တော်တို့မှာအများအားရှိနေတယ်တခါဒီလူစနစ်တကျတော့ပြင်းနေလို့ကျွန်တော်ဘယ်လို့မှမသိဘူ
းလက်ရှိမှာတော့ရိုဟင်ညာကမ့်နေတဲ့မှာအရင်တုန်းကဖျားဝစ်ပြုရှ िख ိုးတာဘာသာရေးပွဲတွေစာတင်ကြောင်းတွေမှာစုဝေးတာနဲ့ပွဲတော်ကာလလူစုလူဝေးနဲ့ကျင်းပခွင့်တွေကိုကန့်သက်ထားရှိစေဖြစ်ပေမဲ့လို့ဒီနှစ်မှာတော့တိတ်တင်းတင်းကြပ်ကြပ်မတားမြစ်တော့ဘူးလို့ဆိုပါတယ်ကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေဆောင်ရွက်နေပေမဲ့ရိုဟင်ညာတွေဘက်ကလိုက်နာရမယ်ကိုဗစ်စီးမြင်းစည်းကမ်းတွေကိုတတိထားလိုက်နာကြဖို့စခန်းတွေထဲမှာလိုက်လံစော်ဩနေကြဆဲဖြစ်ပါတယ်ကိုရိုင်းစေတနာဝန်ထမ်းဖြစ်တဲ့ဦးဆောင်လှုပ်ရှားဆောင်ရွက်ပေးခဲ့တဲ့ရိုဟင်ညာဒုက္ခသည်ကိုအောင်မြင်းကလည်းပြောပြပါတယ
်ဟုတ်ကဲ့ COVID-19 ကတော့တတမစပစ်ဒါရှင်မတ်တို့မနေစင်းရတယ်ဟုတ်ပြရှင်လူတွေကလည်းပြည်တော်နာမည်လေးဘူးလေနောက်ပိုင်းမှာဒီမှာစီးပိုင်ရတဲ့ဆဲလာရရှင်မတ်ရဲ့အကုန်လုံးကနားလေသွားတယ်ဒီတော့ COVID ဖြစ်တာလည်းရှိတယ် second time ငါအခုကြတော့ total လေးကျင်းသွားပြီဒီတော့ COVID ဆိုင်တာဒီမင်းစီကန်တွေတော့လည်းအခုကလူတွေကလိုက်လာပါပြီဒီမှာသွားတာရှိမှ COVID ဆိုင်တာဒီမင်းစီကန်တွေနဲ့ကျွန်တော်သွားရတယ် mask ဆဲရတယ်ပြီးတော့ leg ကိုဆဲရတယ်အဲ့ဒါလည်းရှိသေးတယ
်2018ခုနှစ်နောက်ပိုင်းရိုဟင်ညာ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်လာကြတာဖြစ်ပေမဲ့လို့9နှစ်ကျော်ကာလအတွင်းမှာတော့လူဦးရေကတိုးပွားလာနေပါတယ်ဒါကြောင့်ရိုဟင်ညာတွေလိုက်နာရမယ်မိသားစုမျိုးဆက်ပွားကျမ်းမာရေးအစီအစဉ်တွေတဘာဝဘေးရနေသတိထားရလိုက်နာရမယ့်အချက်တွေနောက်လူတွေထူထပ်မှုတွေထဲမှာဖြစ်ပေါ်လာနိုင်တဲ့ကူးစက်ရောဂါပြန့်နှံ့မှုကာကွယ်ရေးပညာပေးလုပ်ငန်းစဉ်တွေကိုကန့်နေတဲ့မှာဒီဒုက္ခသည်တွေကိုသင်တန်းပေးနေတာရှိပါတယ်လက်တလောမှာတော့ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာနိုင်ငံဘက်ကနေရရင်းကိုပြန်နိုင်ရေးအစီအစဉ်တွေကနှောင့်နှေးနေစေမှုကမ့်နေကရိုဟင်ဂျာတွေရဲ့ကျမ်းမာရေးနေထိုင်စားသောက်ရေးအစအစအရာရာအဆင်ပြေနေစေဖို့ကလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းတွေနဲ့ကျမ်းမာရေးဝန်ထမ်းတွေကပူးပေါင်းပြီးတော့သူတို့အတွက်လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအခြေခံကျန်းမာရေးဆောင်ရှောက်မှုတွေကိုစနစ်တကျဆောင်ရွက်ပေးနေတာဖြစ်ပါတယ်ရှင
်။မဆုမွန်ပြောပြခဲ့တာပါခင်ဗျာ။မကြခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းသောရရှင်ပေးစာသတင်းတွေကတူတထူးခြားဆန်းပြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမိ мян ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ2440 51နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဒါရိုက်ကြည့်ရှုနိုင်ကြတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာပြည်မှပေးစာသတင်းတွေကသုတထူးခြားဆန်းပြားသတင်းများအပတ်စဉ်ကဏ္ဍမတန်ခင်မှာအရင်ဦးဆုံးတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ကြပါတယ်မြန်မာဆောင်မရှင်ပြည်သွေးနိုင်တင်ဆက်နေတဲ့ဒီအစီအစဉ်မှာမြန်မာအရေးကိုကမ္ဘာကဒီဇိုင်းမမအာယုံစိုက်တင်ကြောင်းဒီတစ်ပတ်မှာဆွေးနွေးတင်ပြထားပါတယ်မန်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါပါ
အလုံးမဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေမြမအရေးကိုကမ္ဘာကြီးကမေ့မထားစေဖို့ဆိုရင်ဆိုတဲ့ဆောင်းပါးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါကမ္ဘာကြီးအနေနဲ့မြမကိုမေ့မထားသင့်ပါဘူးတဲ့ဘန်ကောက်ပို့သတင်းစာရဲ့ Asia Focus ကန္တာမှာ2022 AB 4ရက်နေ့က Editor Nari Red ဝီရိယပွန်ကရေးသားခဲ့တာပါ။ဆောင်းပါးရှင်ကအားလုံးဟာရုရှားယူကရိန်းစစ်ပွဲကိုပဲအာရုံစိုက်နေကြတယ်။အရှိတောင်အရှနိုင်ငံတွေအပါအဝင်ကမ္ဘာကြီးဟာမြန်မာနိုင်ငံတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုမေ့မထားသင့်ပါဘူး။မြန်မာစစ်တပ်ဟာပြည်သူတွေအပေါ်ရဲရဲစက်စက်ဖိနှိပ်ချေမှုန်းနေတာတွေရပ်တန့်မဲ့အရေးအယံမတွေ့ရပါဘူး။ပြည်သူတွေဟာစစ်တပ်ကခိုးယူသွားခဲ့တဲ့ဒီမိုကရေစီပြန်လည်ရရှိရေးအတွက်ဆက်လက်တိုက်ပွဲဝင်နေကြပါတယ်လို့ဆောင်းပါအစမှာရေးသားထားပါတယ်ဆောင်းပါရှင်ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအရက်သားတွေကိုဖမ်းဆီးတပ်ဖြတ်တာတောင်းနဲ့ရှိတဲ့ပြည်သူတွေကိုဖမ်းဆီးထိန်းသိမ်းတာချင်း၊ကယား၊စကိုင်း၊ကရင်ပြည်နယ်တွေမှာစစ်တပ်ရဲ့ဘုံကျဲတိုက်ခိုက်တာတွေကြောင့်တိမ်းနဲ့ရှိတဲ့ဒေသခံတွေနေရွှန့်ခွာရတာအမေရိကန် EU ကနေဒါတို့ကစစ်ကောင်စီနဲ့မြန်မာလုပ်ငန်းရှင်တချို့ကိုပိတ်ဆို့အရေးယူတာကမ္ဘောဒီးယားဝန်ကြီးချုပ်နဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားတဲ့အကြောင်းတွေကိုရေးပါတယ်။ဆောင်းပါးရဲ့အဆုံးသတ်မှာတော့အာဆီယံအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုတကြိမ်တည်းသွားယူနေတော့မြန်မာနိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူး။အရေးကြီးတဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့ဆိုရင်အာဆီယံအနေနဲ့စစ်ကောင်စီကိုဖိအားတွေပေးဖို့လိုပါတယ်။စစ်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုလိုက်နာဖို့ဆိုရင်အဆက်မပြတ်ဖိအားတွေပေးဖို့လိုအပ်ပါတယ်လို့သူ့အမြင်ကိုဖော်ပြထားပါတယ်။ဒါအပြင်မြမအရေးကိုဂိုင်းတွေရမှာကုလသမဂ္ဂနဲ့အနောက်နိုင်ငံတွေဟာအကန့်အသတ်တွေနဲ့သာဆောင်ရွက်နေကြတယ်။စစ်ကောင်စီရဲ့ဖိနှိပ်ချေမှုန်းမှုတွေကြောင့်မြမပြည်သူတွေခံစားနေရတဲ့ဒုက္ခတွေကိုကမ္ဘာကောင်းဆောင်တွေအနေနဲ့ကုတဲ့ပူအာယုံစိုက်တင်ပါတယ်လို့ရေးသားထားပါတယ်။
ချင်းကယားနဲ့ကရင်ပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းအတွင်းမှာတိုက်ပွဲတွေဖြစ်နေပါတယ်။အထူးသဖြင့်စကိုင်းတိုင်းကခြေရွာတွေကိုစစ်ကောင်စီတပ်တွေကနေ့စဉ်ရက်ဆက်မီးရှို့နေပါတယ်။အဲ့ဒီလိုခြေရွာတွေမီးရှို့ခံနေရတာခြေရွာတွေကဒေသခံတွေဖမ်းဆီးတာခံရတပ်ဖြတ်ခံရတာတွေကိုလောလောဆယ်ဘသူမှမတားဆီးနိုင်ကြပါဘူး။ NUG နဲ့ပြည်တွင်းအင်အားစုတွေကလည်းမဟန့်တားနိုင်တယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာကလည်းရပ်တန့်အောင်မစွန့်ဆောင်နိုင်သေးပါဘူး။အိုးအိမ်စွန့်ခွာရတဲ့စစ်ဘေးရှောင်တွေအပါအဝင်မြန်မာနိုင်ငံမှာဒုက္ခသည်အရေးအတွက်ဟာတသန်းကျော်ပြီလို့ကုလသမဂ္ဂထုတ်ပြန်ချက်တွေကဆိုပါတယ်။ဒီလိုအချိန်မှာပဲတည်တံ့ချမှတ်ထားခြင်းခံရတဲ့ကိုချင်းမီကိုဖြိုးစီရတော်တို့အပါအဝင်နိုင်ငံရေးအကျဉ်းသား၄ဦးကိုကြိုးပေးကွပ်မျက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒီလိုတည်တံ့ပေးကွပ်မျက်မယ်ဆိုတဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကဖြတ်သိမ်းပေးဖို့တောင်းဆိုခဲ့ပါတယ်။ပြည်ထောင်နိုင်ငံကလည်းစစ်ကောင်စီကဆုံးဖြတ်တာဟာရက်စက်တဲ့ဆုံးဖြတ်ချက်ဖြစ်ပြီးလွတ်လပ်ခွင့်အတွက်လှုပ်ရှားကာကွယ်သူတွေအပေါ်နောက်ထပ်ပြစ်မှတ်ထားတဲ့လုပ်ရက်ဖြစ်တယ်လို့ပြည်ထောင်တန်ယုံကထုတ်ပြန်ခဲ့ပါတယ်။ပြည်ထောင်နိုင်ငံအနေနဲ့ကမ္ဘာဘယ်နေရာမှာမဆိုတေရန်ကိုစန့်ကျင်တယ်လို့လည်းဖော်ပြထားပါတယ်။ထို့အတူအမေရိကန်ပြည်ထောင်စုကလည်းတေရန်ပေးမဲ့စစ်ကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြင်းထန်ကန့်ကွက်ကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Ned Price က Twitter မှာရေးသားဖော်ပြခဲ့ပါတယ်။ စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီလက်အောက်တရားရုံးတွေကတည်တံ့ချမှတ်ထားသူ209ဦးရှိပါတယ်။အဲ့ဒီအထက်မှာအသက်18နှစ်မပြည့်သေးတဲ့ယောက်ျားလေး2ဦးပါဝင်ကြောင်းသိရပါတယ်။1980နောက်ပိုင်းကာလတွေမှာတည်တံ့ပေးခဲ့တာတွေရှိပေမဲ့အမှန်တကယ်ကွပ်မျက်ခဲ့ခြင်းမရှိဘဲနှိရှေထောင်ဒဏ်တွေနဲ့တသက်တကျွန်းပြစ်ဒဏ်တွေသာပြောင်းလဲကြခံစေခဲ့တာပါ။
စစ်ကောင်စီရဲ့တည်ထန်အတီးပြုတ်တဲ့အပေါ် NUG ရဲ့တရားရေးဝန်ကြီးဌာနကပြင်းပြင်းထန်ထန်ကန့်ကွက်ချုပ်ချလိုက်ပြီးနောက်ဆက်တွဲဖြစ်ပေါ်လာမယ့်အကျိုးဆက်အားလုံးအတွက်စစ်ကောင်စီကလုံးဝတာဝန်ခံရမယ်လို့ဂျွန်လ၄ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့တာတွေ့ရပါတယ်။အာဆီယံလက်ကျဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလည်းတည်ထန်ချမှတ်ထားကိုပြန်စင်းစားဖို့နဲ့စစ်ကောင်စီကိုဆန့်ကျင်သူတွေအပေါ်တည်ထန်ချမှတ်ထားကိုအာဆီယံနိုင်ငံတွေသာမကအာဆီယံပြင်ပနိုင်ငံတွေကလည်းစိုးရိမ်ပူပန်ကြောင်းစစ်ကောင်စီထံစာရေးသားပေးပို့ခဲ့ပါတယ်။ပြီးခဲ့တဲ့မေလ12ရက်နေ့13ရက်နေ့တွေကဝါရှင်တန်ဒီစီမှာပြုလုပ်ခဲ့တဲ့အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲတွေပြီးမှမြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်သဘောတူညီခဲ့တဲ့အာဆီယံဘုံသဘောတူညီချက်5ရပ်ကိုအကောင်အထည်ဖော်နိုင်ဖို့အာဆီယံတစ်ဖွဲ့တည်းနဲ့မလုံလောက်တော့ဘူး။နိုင်ငံတကာပါဝင်တဲ့အစီအစဉ်ဖြစ်ဖို့လိုအပ်လာပြီလို့အမေရိကန်ရဲ့သဘောထားကိုပြောကြားခဲ့ပါတယ်။အာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲကာလအတွင်းမှာမလေးရှားနိုင်ငံသားရေးဝန်ကြီးနဲ့ NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မောင်တို့ဝါရှင်တန် DC မှာတရားဝင်တွေ့ဆုံခဲ့ကြပါတယ်
။မလေးရှားနိုင်ငံသားရေးဝန်ကြီးကအာဆီယံအနေနဲ့ NUG အစိုးရကိုပုံမထိတွေ့ဆက်ဆံဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်။အခုဆိုရင်အာဆီယံအမေရိကန်ထိပ်သီးဆွေးနွေးပွဲရဲ့အကျိုးဆက်တွေကိုအကောင်အထည်ဖော်နိုင်ဖို့အာဆီယံ၃နိုင်ငံကိုခီးထွက်နေတဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့အတိုင်ပင်ခံဒက်ရစ်ရှယ်လေးကလွန်ခဲ့တဲ့၈လ၉လအတွင်းအွန်လိုင်းဗီဒီယိုဆက်သွယ်မှုကတဆင့် NUG နဲ့အမေရိကန်ပြည်ထောင်စုကပုံမှန်ထိတွေ့ဆက်ဆံနေခဲ့ရမှာ NUG ရဲ့စွမ်းဆောင်ရည်မြင့်တက်လာရေးအဖွဲ့အစည်းစီးစနစ်ကြပြီးပုံမထီရောက်စွာမြမပြည်သူတွေကိုအကူအညီပေးနိုင်ရေးစရာတွေကိုဆောင်ရွက်နေပါတယ်လို့ The Straits Times ကရေးပါတယ်။ဒါ့အပြင် Derek Shirley က American ပြည်ထောင်စုဟာ NUG အစိုးရနဲ့ထိတွေ့ဆက်ဆံဖို့ဆုံးဖြတ်ထားတယ်လို့အာဆီယံအဖွဲ့ဝင်နိုင်ငံတွေအားလုံးကလည်း NUG နဲ့လူသိရှင်ကြားထိတွေ့ဆက်ဆံကြဖို့တိုက်တွန်းကြောင်းလည်းပြောဆိုခဲ့ပါတယ
်။ NUG အနေနဲ့အာဆီယံဆိုင်ရာသံအမတ်ကြီးတဦးကိုလည်းခန့်အပ်တာဝန်ပေးထားပါတယ်။ဒါ့ပြင်အာဆီယံဆိုင်ရာသံအမတ်ကြီးရဲ့လှုပ်ရှားဆောင်ရွက်မှုတွေကိုမီဒီယာတွေမှာသိပ်မတွေ့ရပါဘူး။ဒက်ရစ်ချိုလက်ကတော့အာဆီယံအနေနဲ့စစ်ကောင်စီတခုတည်းကိုထိတွေ့ဆက်ဆံရုံနဲ့မြမအရေးကိုဖြည့်ရှင်းနိုင်မှာမဟုတ်ဘူး။ဒီမိုကရက်တစ်အင်အားစုတွေကိုထိတွေ့ဆက်ဆံရေးဟာလည်းအရေးပါကြောင်း The Straight Time ကိုပြောကြားခဲ့ပါတယ်ခင်ဗျာ။
ဒီတွင်နိုင်ရဲ့ကမ္ဘာမြမသတင်းမီဒီယာမြင်ကွင်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာမညညိုလွင်ရဲ့သတင်းတွေကသုတအစီအစဉ်မတင်ဆက်ခင်မှာအခုတခါနားဆင်ရမှာကတော့မအေးတန်နာကျော်အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြမပြီးမှပေးစာများကန္တဖြစ်ပါတယ်ခင်ဗျာ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်ရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ပြည့်ရီထုံးလွှင့်တဲ့အစီအစဉ်လေးအောက်မှာမှတ်ချက်လေးရေးလာတဲ့သောရရှင်ကဥဆံဝေဆိုတဲ့သောရရှင်ဖြစ်ပါတယ်။ပြည့်ရီသတင်းတွေအတွက်ကျေးဇူးတင်ပါတယ်ခင်ဗျာတဲ့။မြမအရေးနိုင်ငံတကာအကူအညီပေးမှုတွေအမြန်ဆုံးဆောင်ရွက်နိုင်ပါစေ။အရေးတော်ပုံအောင်ရမည်လို့ပြောလာပါတယ်။ဒီလိုမျိုးသောရရှင်တွေတော်တော်များများကျွန်တော်တို့ထုံးလွှင့်ပေးနေတဲ့ဓာတ်ရိုက်ထုံးလွှင့်မှုအောက်မှာလာပြီးတော့နှုတ်ဆက်တာလာပြီးတော့နှုတ်ခွန်းဆက်တာတွေအဲ့လိုမျိုးကွန်မန့်တူလေးတွေမှတ်ချက်တူလေးတွေရေးလာကြတာရှိပါရဲ့နော်။ကျမအလင်းသိရင်တင်တယ်လို့ဖော်ပြပေးနေပါတယ်။သရီးမြင့်စုဆိုတဲ့တော်ရရှင်ကတော့ Facebook ကနေနားထောင်လို့မရတော့ဘူး။ဘယ်ကနေနားထောင်ရမလဲပြန်လည်ဖြေကြားပေးပါဦးနဲ့ပြီးခဲ့တဲ့တစ်ပတ်လောက်ကဖြစ်ပါတယ်။ဒီလိုမျိုး Facebook ကနေနားထောင်လို့မရဘူးလို့စာရေးလာတဲ့သတင်းတွေတော်တော်များပါရဲ့နော်။တရက်နည်းရက်လောက် YouTube ကနေလည်းနားထောင်လို့မရဘူးလို့ရေးလာကြတာတွေရှိပါတယ်။အဲ့ဒီတလောတော့က software တွေ update ဖြစ်ပြီးတော့အလိုကမကမတွေဖြစ်ကုန်တာပါ။အဲ့ဒီတော့ကတော့ဒီသတင်းကိုပြင်နေပါတယ်လို့စာပြန်ရေးထားပါတယ်နော်။အခုပြန်ကောင်းသွားပါပြီ။တခါတလေ Facebook ဘက်ကပဲဖြစ်ဖြစ်ဒီဘက်ကပဲဖြစ်ဖြစ် update လောက်တာမျိုးတွေမှာအချိတ်ဆက်လောက်ထားတာတွေပြက်ကုန်ပြီးတော့ဒီလိုမျိုးကိုယ့်ရကာယတွေဖြစ်တတ်ပါတယ်ဒီလို Facebook မကောင်းတဲ့အခါမျိုးနောက်တစ်ခါကြုံမယ်ဆိုရင်ကျမတို့ view ရထုတ်လွှင့်ချက်တွေကိုနောက်နေရာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်ဥပမာ radio နောက်ပြီးတော့ TV နောက်တစ်ခုဖုန်းတွေမှာဆိုရင်လည်း Facebook မရရင် YouTube နောက်တစ်မျိုးက view app ကနေပြီးတော့နားထောင်နိုင်ပါတယ်ဒီ VOA app ကနေ VOA မြန်မာထုတ်လွှင့်ချက်တွေကိုအစီအစဉ်တွေ radio အစီအစဉ်တွေကိုနားထောင်လို့လည်းရတယ်လို့မျိုးဒီရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရှုလို့လည်းရပါတယ်။သတင်းတွေကိုကျမတို့ဒီသတင်းဆောင်မအနေနဲ့ဖော်ပြထားတာကိုလည်းဖတ်ရှုလို့ရနိုင်ပါတယ်နော်။ဒီ app ကို Apple phone တွေကရော Android phone တွေကရော download ရယူနိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာ VOA Bambies လို့ရှာကြည့်လိုက်ပါတွေ့ပါမယ်။ဒါမှမဟုတ်ရင်ကျမတို့ရဲ့ website လိပ်စာ bambies.voanews.com မှာလည်းဒီ app တွေကို download လုပ်ယူလို့ရအောင်လို့ဒီချိတ်ဆက်ထားတဲ့နေရာတွေတင်ထားပေးပါရစေ။ကဲဒီတော့ VOA ကိုနားဆင်ကြည့်ရှုဖို့တနေရာရမှာအဆင်မပြေဖြစ်တယ်ဆိုရင်တနေရာမဟုတ်နောက်တနေရာကနေတော့ကြည့်လို့ရပါတယ်လို့ကဲအဆင်ပြေပါရနော်။ဒါနဲ့နောက်ထပ်သောရရှင်တယောက်ကတော့ VOA အစီအစဉ်တွေကိုသူကြည့်နေကြဆလောင်းကနေအဆင်မပြေတော့လို့ရရင်နေနဲ့ကြံဖန်ရတယ်လို့ပြောလာပါတယ်
။မင်္ဂလာပါ VOA အဖွဲ့သူဖွဲ့သားများခင်ဗျာ။ VOA ကထုတ်လွှင့်မှုတွေကိုစင်အားပေးနေပါတယ်။အရင်ကတော့ PSI ကနေပြောသတင်းတွေကိုကြည့်ပါတယ်။ဒါပေမဲ့လေးလပိုင်းလောက်မှာကျွန်တော်တို့စီပါမီလုံးအောင်ပြတ်သွားပါတယ်။ကျွန်တော်ဖီက VOA သတင်းတွေကိုအမြင်နားထောင်ပါတယ်။မင်းပင်လာတော့ Radio ကနေပြောနားထောင်ပါတယ်။ဖြစ်ချင်တော့အဖေ Radio လေးကအတန်မထွက်တော့ပဲပြတ်သွားတာလားမသိပါဘူး။အစ်စ်ဝယ်ဖို့လည်းမလွယ်ကူတာမှလို့သတင်းနားထောင်နေဖို့ကျွန်တော်စဉ်းစားပါတယ်။ကျွန်တော်စီက3လပိုင်းကလေးကအင်တာနက်တွေကိုဖြတ်ထားပါတယ်။ဒါပေမဲ့မနေ့ပိုင်း3နိုင်လောက်ကနေပြီးတော့9နိုင်လောက်ထိအင်တာနက်လိုင်းအသုံးပြုလို့ရပါတယ်။ကျွန်တော်လဲ VOA ကသတင်းတွေကို audio ကို download ရတာကိုသတိရပြီးတော့အဖေတို့သတင်းနားထောင်လို့ရအောင်လို့မင်းညာကသတင်းကိုနောက်နေ့မနေ့မှာ download ဆွဲပေးပါတယ်။ audio တွေ download ဆွဲလို့ရအောင်လို့လုပ်ပေးထားတာကျွန်တော်တို့အတွက်သတင်းနားထောင်နေဖို့အများကြီးအထောက်အကူဖြစ်ပါတယ်။ကျွန်တော်ဆိုလဲလူငယ်တခုဖြစ်တဲ့အတွက်မြန်မာနိုင်ငံရေးအပြင်နိုင်ငံတကာကအကြောင်းအရာတွေကိုလွန်စိတ်ဝင်စားပြီးတော့ဘဝတုတ္တရအောင်လို့အမြင်နားထောင်ပါတယ်။တည်ဆက်မှုတွေကလည်းအရန်ကောင်းပါတယ်။ဆက်ပြီးတော့အားပေးနေပါမယ်ခင်ဗျာ။ကျေးဇူးပါ
ဒီတော့ရှင်ကဒီ VOA ကိုနားထောင်ဖို့မနေ့9နာရီမနေ့3နာရီကနေ9နာရီကြာအင်တာနက်လိုင်းထပ်ပြီးတော့အသုံးပြုရတယ်ဆိုလို့အထူးစိတ်မကောင်းဖြစ်ရပါတယ်เนาะဒါမဲ့လည်းအခုလိုမျိုးကျမတို့ auto download ဆွဲလို့ရအောင်တင်ထားပေးတာအခုနားထောင်လို့ရရဲ့ဆိုလို့အများကြီးလည်းဝမ်းသာမိပါတယ်ဆက်လက်အားပေးနေပါလို့လည်းပြောချင်ပါတယ်ရှင်နိုင်လင်းဆိုတဲ့တော့ရှင်ကလည်းသူ့ရဲ့စာလေးကိုဖော်ပြပေးလို့ကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ်
VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာအမြဲနားဆင်အားပေးနေပါရခင်ဗျာထုတ်လွှင့်မှုအားလုံးကိုနှစ်သက်ပါရခင်ဗျာကျွန်တော်ပို့လိုက်တဲ့ပထမမြောက်စာလေးကိုဖတ်ကြားပေးတဲ့နေ့တုန်းကပျော်လိုက်တာဗျာအခုစာလေးကဒုတိယမြောက်စာလေးပါဗျာကျေးဇူးပါခင်ဗျာညီအကိုမောင်နှမအားလုံးနှလုံးစိတ်ဝမ်းအေးချမ်းကြပါစေခင်ဗျာ
ဟုတ်ကဲ့ပါတော်ရရှင်နဲ့အားလုံးနှလုံးစိတ်ဝမ်းငြိမ်းချမ်းကြပါစေလို့ပြန်ပြီးတော့ဆုတောင်းပေးချင်ပါတယ်ကျွန်တော်စီကိုစာရေးလာတဲ့တော်ရရှင်တယောက်တလောတော့ကပဲသူ့ဖေဖေက VOE ကိုအမြဲတမ်းနားဆင်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့စာရေးပြီးတော့ပြောလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးခဲ့ပါတယ်နော်အခုအဲ့ဒီတော်ရရှင်နောက်တစ်ခေါက်ပြန်ပြီးတော့စာရေးလာတာပါ
ကျေးဇူးပါ VOA ရှင်။ VOA ကိုသတိစာပို့လိုက်တာလေဖေဖေနားထောင်ရတယ်။ကျေးဇူးပါလို့ပြောလို့ကျမလည်းပြောရတယ်။ VOA ကိုလည်းကျေးဇူးတင်ပါတယ်ရှင်။အခုလို VOA ကနေပြည်သူတွေရဲ့ရင်းနှွေးစကားကိုအလင်းနဲ့ထားဖြေကြားပေးတဲ့အတွက်ကျမတို့ဖောင်းပြင်မျိုးနယ်ရဲ့အနာကလေးလင်းလက်သွားသလိုခံစားရပါတယ်။လမ်းပန်းဆက်သွယ်ရေးခေါင်းပါတော့ဘ ഹു တုတာတွေနဲ့ပါအမြင်လဲမကျေကြတော့အခုထိငါတို့နိုင်ငံရေးနဲ့ကင်းရှင်းသူပေးမင်းတက်ကိုလုံးမှာကိုစားရမှာဆိုတဲ့အတွေ့အကြုံအခုထိရှိနေကြပြောနေကြသေးပါမြို့နယ်သူမြို့နယ်သားတွေအဆင်မပြေကြတာတောမီလောင်တောကြောင်လက်ခမောင်းခတ်ဆိုသလိုပဲဖောင်းပြေမျိုးပေါ်ကရဲနဲ့စစ်သားအတိုင်းဝိုင်းတစုက4ဘိန်းတွေရောင်းပြီးတိမ့်ဆယ်ချီတန်းဆိုင်ကယ်ထည့်လဲစီပြီးအဆင်ပြေနေကြရဲဆိုတဲ့တဲ့စိတ်မကောင်းစွာနေ့စဉ်နေတိုင်းကြားနေရပါတယ်ရှင် ောင်းသားကြောင်းသူတွေလည်းဖိုးကြောင့်ပျက်စီးနေကြတာစိတ်မကောင်းစွာမြင်နေရပါတယ်။ကျမတို့မိန်းကလေးတွေအိမ်နောက်ဘက်ရွေးမယ်ဆိုရင်အရေးချင်းရှိတာပတ်စံရှိတာမစင်စားနိုင်ပဲဖိုးမယူဘိမ်းမစားတဲ့အိမ်နောက်ဘက်ရွေးရတဲ့ခေတ်ကိုရောက်နေတာပါ။အရက်တောက်သူရောင်းသူတွေကတော့ပြောမပြတက်လာအောင်ပါပဲရှင်။ပြည်သူအားကိုရတဲ့ VOE အမြဲအားပေးနေတာပါဒီထက်မကအောင်မြင်ပါစေရှင
်ဒီတော်ရရှင်ကသူ့အဖေရဲ့စာလေးကိုဖော်ပြပြီးလို့ကျေးဇူးတင်ပါတယ်လို့ပြောလာရင်လည်းသူတို့ဒေတာဖောင်းပြင်းမျိုးနဲ့ဒေတာကကြုံတွေ့နေရတဲ့ဒီအခက်အခဲမှုရစ်စေးပြဿနာကိုစာရေးပြီးရှင်းဖွင့်လာတာဖြစ်ပါတယ်ရှင်းဖွင့်လာတဲ့တော်ရရှင်တချို့ရဲ့စာတွေထဲမှာဆိုရင်တော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပါဝင်ခြင်းလို့ပါကျွန်တော်ကထိုင်းမှာအလုပ်လုပ်နေတာပါဆိုတဲ့တော်ရရှင်ကျော်ဖုံးတွင်က
ထမ်းရောက်မြန်မာရွှေပြောင်းလူသားတွေရဲ့ဘဝကမလွယ်ပါဘူးဗျာထောက်ထားမရှိတဲ့သူတွေဆိုရင်အလုရှင်ကရဲနဲ့ဖမ်းခိုင်းပါတယ်သူတို့ပေးတာယူခိုင်းတာလို့ကျွေးတာစားတဲ့သူကိုပဲသဘောကျပါတယ်ရေရသားမမှန်ကန်နေတဲ့သူဆိုရင်တော့သဘောမကျကြပါဘူးထမ်းရောက်မြန်မာနိုင်ငံသားတွေအားလုံးဘေးရန်ကင်းဝေးကြပါစေ VOE ကိုလည်းအမြဲတမ်းနားဆင်ပြပါတယ်ဗျာ
ထမ်းရောက်မြန်မာရွှေပြောင်းလူသားတွေရဲ့ဘဝပါဆိုပြီးတော့တွေ့ကြုံနေရတဲ့အခက်အခဲလေးတွေကိုရေးပြလာတာဖြစ်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။တော်ရရှင်ရဲ့အားလုံးပုံမကောင်းမွန်အဆင်ပြေတဲ့တင်းတစ်ပတ်စားနိုင်ပါစေလို့ဆုတောင်းပါတယ်ရှင
်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါသေး။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bammi's ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bammi.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်မှာဘေးစာများအစီအစဉ်ကိုနားဆင်ရပြီးမှာတော့မညညူလင်တင်ဆက်မဲ့သတင်းတွေကအထူးအစီအစဉ်မှာနိုင်ငံတကာလက်နက်ထိန်းချုပ်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြောပြထားပါတယ်ခင်ဗျာ
And destabilizing accumulation of small arms and light weapons and their ammunition.Remain
arms and mago လို့ပြောဆိုနေကြတဲ့လက်နက်ကုန်သွယ်မှုပိတ်ပင်တာကိုနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ရည်ရွယ်ပြီးလိုအပ်တဲ့နိုင်ငံတွေနဲ့အစိုးရမဟုတ်တဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုပြုလုပ်ကြပါတယ်။ဒီလိုအရင်းယူဆောင်ရွက်မှုတွေကိုကုလသမဂ္ဂအပါအဝင်ဥရောပသမဂ္ဂလို့ American ပြည်ထောင်စုလို့ဒီမိုကရေစီနဲ့လူအခွင့်အရေးပေါ်အလေးထားတဲ့အဖွဲ့အစည်းကြီးတွေနဲ့အင်အားကြီးနိုင်ငံတွေကအများဆုံးလှုံ့ဆော်ကြပါတယ်။အဲ့ဒီလိုလက်နက်ကုန်သွယ်မှုကိုပိတ်ပင်မှုတွေပြုလုပ်ဖို့အတွက်လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နေကြတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတွေကဖိအားပေးတိုက်တွန်းကြတာပါ1990ခုနှစ်နောက်ပိုင်းတွေမှာနိုင်ငံတချို့ကဒီလိုလက်နက်ကိုင်ကုန်သွယ်မှုပိတ်ပင်တားမြစ်တဲ့အရေးယူမှုတွေပိုပြီးတွေ့မြင်လာရပါတယ် စစ်ပရီလို့ခေါ်တဲ့ SIPRI စတော့ဟုံးနိုင်ငံတကာငြိမ်းချမ်းရေးအဖွဲ့ကြီးရဲ့စီးရင်စရာတွေအရာကုလသမဂ္ဂကနေလက်နက်ကုန်သွယ်မှုပိတ်ပင်ထားတဲ့နိုင်ငံနဲ့လက်နက်ကိုင်အဖွဲ့အစည်းတွေကတော့တာလီဘန်နဲ့တာလီဘန်အုပ်ချုပ်တဲ့အာဖဂန်နစ္စတန် Central African Republic ကွန်ဂိုနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေအီရန်နိုင်ငံအီရတ်ကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ ISIS လို့ပြောတဲ့ Al Qaeda နဲ့သူနဲ့မိဖက်ပြုတတိပုဂ္ဂလတွေနဲ့အဖွဲ့အစည်းတွေလေဗနွန်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေလီဘီယားနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေမြောက်ကိုရီးယားနိုင်ငံဆိုမာလီယာနိုင်ငံတောင်ဆူဒန်ဆူဒန်နိုင်ငံဒါဖောဒီတာကလက်နက်ကိုင်အဖွဲ့တွေယေမန်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေပဲဖြစ်ပါတယ်ကုလသမဂ္ဂလိုပဲ EU ဥရောပသမဂ္ဂကလက်နက်ကုန်သွယ်မှုပိတ်ပင်ထားတဲ့နိုင်ငံတွေနဲ့လက်နက်ကိုင်အဖွဲ့အစည်းတွေလည်းရှိပါတယ်။အဲ့ဒါတွေကတော့ Al Qaeda, Taliban, Belarus နိုင်ငံ, Central African Republic, တရုတ်နိုင်ငံ, ကွန်ဂိုနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ, Egypt နိုင်ငံ, Iran နိုင်ငံ, Iraq နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ, Lebanon နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ, Libya နိုင်ငံမြန်မာနိုင်ငံ၊မြောက်ကိုရီးယား၊ရုရှား၊ဆိုမာလီယာ၊တောင်ဆူဒန်၊ဆူဒန်၊ဆီးရီးယား၊ဗင်နီဇွဲလာ၊ယီမင်နဲ့ဇင်မာဘွေနိုင်ငံတွေဖြစ်ပါတယ်။ EU အနေနဲ့မြန်မာနိုင်ငံကို1992ခုနှစ်ဇွန်လ29ရက်နေ့ကတည်းကဥရောပကောင်စီရဲ့ပြဋ္ဌာန်းချက်နဲ့အရေးယူပိတ်ပင်ထားတာပါ။အမေရိကန်ပြည်ထောင်စုကတော့တရုတ်နဲ့ဂျူဘာနှစ်နိုင်ငံကိုလက်နက်ကုန်သွယ်ရောင်းဝယ်ခွင့်ပိတ်ပင်ထားပါတယ်။UK ကတော့ Argentina နိုင်ငံကိုလက်နက်ကုန်သွယ်ခွင့်ပိတ်ပင်ထားပြီး OSCE လို့ခေါ်တဲ့ဥရောပသမဂ္ဂရဲ့လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတော့ Armenia နိုင်ငံနဲ့ Azerbaijan နှစ်နိုင်ငံကိုလက်နက်ကုန်သွယ်ခွင့်ပိတ်ပင်ထားပါတယ်။ဒီလိုဒီမိုကရေစီရဲ့လူ့အခွင့်အရေးနဲ့တရားမျှတတဲ့ဥပဒေစိုးမိုးမှုမရှိတဲ့အတွက်လက်နက်ကင်ကုန်သွယ်မှုရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့နိုင်ငံတွေထဲမှာပါဝင်တဲ့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတွေကလက်နက်ကုန်သွယ်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့ကြားကပဲကမ္ဘာပေါ်ကလက်နက်ကုန်သွယ်မှုပမာဏအများဆုံး10နိုင်ငံထဲမှာပါဝင်ပါတယ်။ EU ရဲ့လက်နက်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့ရုရှားဟာကမ္ဘာမှာလက်နက်ရောင်းချမှုအများဆုံးအဆင့်နှစ်မှာရှိနေပြီးအမေရိကန်နဲ့ EU ရဲ့လက်နက်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့တရုတ်နိုင်ငံကတော့ကမ္ဘာမှာလက်နက်ရောင်းချမှုအများဆုံးအဆင့်ခုနှစ်မှာရှိနေတာပါရှင်။
မညညလွင်ရဲ့သတင်းတွေကတူတာအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့ကဘာတလွားကထူးခြားတဲ့သတင်းတွေကိုပြောပြကြပါမယ်အိန္ဒိယနိုင်ငံမှာ46မိုင်လောက်ရှိတဲ့အဝေးပြေးကားလမ်းမကြီးကို9ရက်အတွင်းမှာခင်းနိုင်ခဲ့ပါတယ်နှလုံးညွတ်ရက်ရပ်သွားတဲ့အခါမှာကုစားပေးနိုင်တဲ့ gel တစ်မျိုးကို UK နိုင်ငံကစမ်းသပ်တီထွင်နေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုငိမ့်ညံ့တဲ့ဒူမက်ခင်ဖြူတွေးတို့ကပြောပြကြမှာဖြစ်ပါတယ်ဗျာ
အိန္ဒိယနိုင်ငံမှာ85ကီလိုမီတာမိုင်အပြည့်ဆိုရင်တော့46မိုင်လောက်ရှိတဲ့ဝီဂျီလမ်းမကြီးတစ်ခုကို9ရက်အတွင်းခင်းနိုင်ခဲ့တဲ့အတွက်အိန္ဒိယကုန်းလမ်းပို့ဆောင်ရေးဝန်ကြီးဌာနဟာဂင်းနေကမ္ဘာအမှတ်တမ်းစံချိန်ထဲဝင်သွားခဲ့ပါတယ်။မဟာရာရှထရာပီနယ်တဲမှာခင်းတဲ့ဒီလမ်းကိုဇွန်လ3ရက်နေ့ကနေစတင်ခဲ့ပြီးဇွန်လ9ရက်အရောက်105နာရီ33မိနစ်အကြာမှအပြီးခင်းနိုင်ခဲ့တာပါ။46မိုင်ကွာဝေးရှိတဲ့ဝီဂျီလမ်းမကြီးရဲ့လမ်းကြောတစ်ချမ်းကိုကွန်ကရစ်အခံလမ်းအဖြစ်ခင်းခဲ့တာပါ။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာဒုတိယအကြီးဆုံးကုန်းလမ်းကွန်ရက်ကိုတည်ဆောက်ထားတဲ့နိုင်ငံဖြစ်ပါတယ်။အစိုးရလှုပ်ထုံလုံနည်းအကြာစီတွေရန်ပုံငွေရရှိမှုအခက်အခဲနဲ့လမ်းခင်းမှုအတွက်နေရာရှိမှုခက်ခဲတာတွေကြောင့်အိန္ဒိယနိုင်ငံမှာဆောက်လုပ်ရေးလုပ်ငန်းဟာခက်ခဲလေရှိပါတယ်ရှင
်။နှလုံးရုတ်တရက်ရက်သွားတဲ့အခါထိခိုက်ခဲ့ရတဲ့ခံရတွေကိုကုစားပေးနိုင်မယ်။ထူးကျဲတမျိုးကို UK နိုင်ငံကသူ့ဒေသတွေစမ်းသပ်နေပါတယ်။ဒီဂျယ်လီလိုမျိုးပျော့စီစီအရည်ဂျယ်တဲမှာဆဲတွေကိုအစ်စ်ပြန်ဖန်တီးပေးနိုင်မဲ့ stem cell ပါဝင်ပြီးတော့နှလုံးကဒဏ်ရာတွေကိုပြန်လည်ကုစားပေးနိုင်ဖို့မျှော်လင့်ထားပါတယ်။နှလုံးရက်သွားတဲ့အချိန်မှာသွေးနဲ့အောက်ဆီဂျင်တွေကနှလုံးကြွက်သားဆီကိုမရောက်တော့တဲ့အတွက်ဆဲတွေထိခိုက်ရပြီးတော့လူသေဆုံးရတာပါ။ဒီဂျယ်ကိုနှလုံးမှကတ်ထားပြီးတော့အထက်က stem cell တွေကထိခိုက်သွားတဲ့ tissue တွေကိုပြန်လဲကုစားပေးနိုင်မှုရည်ရွယ်ပါတယ်လောလောဆယ်မှာတော့မန်ချက်စတာတက္ကသိုလ်ကသူ့ဒေသတွေကဓာခွဲခန်းတွေကကြွက်တွေနဲ့စမ်းသပ်ထားတာပါနှလုံးထဲကိုဂျဲထိုးထည့်ပြီးသွားရင်တော့ stem cell တွေဟာနှစ်ပတ်ကြာရှင်သန်နိုင်ပြီးတော့အဲ့ဒီအချိန်အတွင်း stem cell တွေဟာကြီးထွားလာနိုင်တာပါဒီနီးလန်းတာမအောင်မြင်တော့အခုလက်ရှိမှာနှလုံးအစားထိုးတဲ့နီးလန်းပဲရှိပြီးတော့အစားထိုးဖို့နှလုံးဟာရှားပါပြီးတော့အစားထိုးနှလုံးအသစ်ကိုလူခန္ဓာကိုယ်ကလက်ခံမခံပြဿနာလည်းရှိတာပါခင်ဗျာ
ဒီနီးပညာကုမ္ပဏီဘိုင်ဒူနဲ့ကားကုမ္ပဏီကီမီတို့ပူးပေါင်းပြီးအလိုလျောက်မောင်းနေနိုင်တဲ့လျှက်စစ်ကားတစ်စီးကိုနမူနာချုပ်ပြလိုက်ပါတယ်။ Robo 1လို့နာမည်ပေးထားတဲ့ဒီနမူနာကားကိုအွန်လိုင်းကနေပြသခဲ့ပြီးတကယ်တမ်းထုတ်လုပ်တဲ့အချိန်မှာ90ရာခိုင်နှုန်းတူမယ်လို့မျှော်လင့်ရပါတယ်။ဒီကားကို2023ခုနှစ်မှာထုတ်လုပ်နိုင်မယ်လို့လည်းခန့်မှန်းထားတာပါ။ဒီကားကိုဗဇက်ကနေအမိတ်ပေးထိန်းချုပ်နိုင်မှာဖြစ်ပြီးတော့ U ပုံစံစတီယာတိုင်းကလည်းခောက်သိမ်းချလို့ရပါတယ်။ 3D ဘေးပေါင်မပါတဲ့မှန်နေတဲ့အတူ 3D ကွန်ပျူတာနဲ့လူအတူထိန်းချုပ်မောင်းနေနိုင်မဲ့မြေပုံလေးပါဝင်မှာဖြစ်ပြီးတော့ဘေးကင်းလုံခြုံရေးအတွက်လည်းအကွာအဝေးကိုတိုင်းတာပေးနိုင်မဲ့လိုက်တာစနစ်ကိုလည်းတက်ဆင်ထားမှာပါရှင
်။အာဂျင်တီးနားနိုင်ငံမှာဗီဇာဖုတ်ပြန်ပွဲတစ်ခုကိုပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါတယ်။နှစ်ချိန်မြောက်အမေရိကတိုက်နိုင်ငံများဗီဇာပြိုင်ပွဲနဲ့ဆယ်ချိန်မြောက်ဗီဇာနဲ့အမ်ဘန်ဒါပြိုင်ပွဲနှစ်ခုပေါင်းပြီးဒီကတ်စတာ2022ခုနှစ်အစားအသောက်ပြပွဲတွေမှာနှစ်ရက်ကြာကျင်းပခဲ့တာပါ။မုတ်ဖို့12ခုနဲ့စင်ပေါ်မှာရှင်ပြန်ရတာဖြစ်ပြီးတော့နိုင်လူကြီး18ယောက်နဲ့တည်င်းသမားတွေစဖို့မူးတွေဂျူရီလူကြီးမင်းအဖြစ်ပါဝင်တဲ့အယောက်30အဖွဲ့ကအကောင်းဆုံးပီဇာကိုမြည်ဆန်ဆုံးဖြတ်ကြတာပါအမေရိကန်ပြည်ထောင်စုမက္ကဆီကိုချီလီကိုလံဘီယာကျူဘာဥရုဂွေးပီရူးပါရာဂွေးဟေတီဗင်နီဇွဲလားနဲ့အာဂျင်တီးနားနိုင်ငံကပြိုင်ပွဲဝင်150လောက်ပါဝင်ရှင်ပြန်ခဲ့ကြပါတယ်ဆယ်ချိန်မြောက်ပီဇာချန်ပီယံဖြစ်သွားသူကဖရန်စစ္စကိုဗာဂါရာဖြစ်ပြီးတော့သူကမီးတောက်နေတဲ့ပီဇာကိုလေထဲမှာလှည့်ပြခဲ့တာပါဒီပွဲမှာအနိုင်ရသူအနေနဲ့အီတလီမှာကျင်းပမဲ့2023ခုနှစ်ကမ္ဘာပီဇာပြိုင်ပွဲမှာကိုစားပြုရှင်ပြိုင်ခွင့်ရမှာဖြစ်ပြီးတော့အမေရိကန်ဒေါ်လာ8250ကိုလည်းရရှိခဲ့ပါတယ်ခင်ဗျာ
ကိုညင်းညင်းတို့တင်ဆက်တဲ့ဒူဂျာစံပြသတင်းများအစီအစဉ်ပဲဖြစ်ပါရခင်ဗျာ VOA ကိုစာရေးဆက်သွယ်ခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုစောမိုးကျော်ပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းရှေ့ဘက်ကျန်ကတိုက်ပွဲတွေပြင်းထန်နေတဲ့ Severo Donetsk မြို့မှာဓာတုဗေဒဆက်ယုံကိုရုရှားတပ်တွေကတနင်္ဂနွေနေ့မှာဗုံးကျဲတိုက်ခိုက်ခဲ့ပါတယ်။ဒါပေမဲ့လည်းဒီဆက်ယုံဟာယူကရိန်းရဲ့လက်ထက်မှာပဲရှိတယ်လို့ဒေသဆိုင်ရာပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်။ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲဘယ်လောက်တာရှိပြီးဘယ်အချိန်မှအဆုံးသတ်မယ်ဆိုတာဘယ်သူမှမသိနိုင်သလိုယူကရိန်းတပ်ဖွဲ့တွေအနေနဲ့လည်းဒီအတွက်မျှော်လင့်ချက်တွေကိုပြစ်ပယ်ပြီးယူကရိန်းအရှေ့ပိုင်းကိုရုရှားတပ်ဖွဲ့တွေသိမ်းပိုက်မယ်အရေးခုကံကဝဲသွားမယ်လို့သမရဗလိုဒီမာဇိုလင်စကီကပြောဆိုပါတယ်တူရကီအနေနဲ့အချမ်းဖက်သမားရန်အပါအဝင်အခြားကိစ္စရပ်တွေပေါ်မှာစိုးရိမ်ပူပန်တာဟာတရားဝင်မှုရှိကြောင်းနဲ့ဒီကိစ္စကိုအလင်းနဲ့တာဖြစ်ရှင်းတဲ့လို့နေတို့အတွင်းရေးမှူးချုပ်ရန်စတိုလန်ဘက်ကတင်းငွေနေနေမှာပြောဆိုခဲ့ပါတယ်ကျွန်တော်တို့ရဲ့အဓိကမဟာမိတ်အတူဖြစ်တဲ့တူရကီအနေနဲ့အချမ်းဖက်သမားရန်နဲ့ပတ်သက်လို့စိုးရိမ်ပူပန်ကြောင်းပြောဆိုလာတာဟာတရားဝင်မှုရှိပြီးဝိုင်းဝန်းစဉ်းစားဖြေရှင်းပေးရမယ်လို့သူကပြောဆိုခဲ့ပါတယ်မြန်မာအာဏာသိမ်းစစ်ကောင်စီအနေနဲ့နိုင်ငံတကာနိုင်ငံတော်လက်နက်ကင်တိုက်ခိုက်နေသူတွေကိုအနိုင်ရဖို့ဖြစ်နိုင်ခြင်းမရှိဘဲဒီမိုကရေစီပြန်လည်ဖော်ဆောင်သင့်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့အတိုင်ပင်ခံဒက်ရစ်ရှိုလက်ကပြောဆိုခဲ့ပါတယ်သူတို့အနေနဲ့အခုချိန်မှာနိုင်မှုခက်ပါတဲ့စစ်ကောင်စီဟာနယ်မြေတွေကိုဆုံးရှုံးနေရတယ်လို့မြန်မာစစ်တပ်ဟာလည်းအတော်လေးကိုရှုံးနိမ့်ရဆိုင်နေရတယ်လို့ဒက်ရစ်ရှိုလက်ကပြောဆိုခဲ့ပါတယ
်ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုစောမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအတွက် VOA ရဲ့အစီအစဉ်ထုတ်လို့ရမှုကတော့မတ်တင်ကီထိုက်ဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Derek Smith တို့ဖြစ်ကြပါတယ် VOA ရဲ့တင်လာနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ကြတာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်ဆန္ဒပြည့်ဝတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.